Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32တို့ကနေဓာတ်ရိုက်နှาศင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်။မင်္ဂလာပါရှင်။ကျမကတော့ဆုမျက်ပေါ်မှာယူကရိန်းနိုင်ငံဆီဗီယာဒိုဒေါနက်စ်မြို့တချို့နေရာတွေရုရှားလက်ထက်ကိုကျသွားပြီလို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါတယ်။ဗြိတိန်နိုင်ငံမှာတော့အာနာယကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်တွေကဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ပေါ်အယုံကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ချမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကအာနာယ BJP ပါတီတာဝန်ရှိသူနှစ်ယောက်ကအစ္စလမ်ဘာသာနဲ့ပတ်သက်လို့အငင်းပွားစရာပြောကြားခဲ့ကြတဲ့အတွက်မွတ်စလင်နိုင်ငံတွေဒေါသထွက်နေကြပါတယ်။ဒီလိုမျိုးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥတ္တမန်တန်နဲ့အတူကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညရဲ့နောက်ဆုံးရသတင်းပြပို့ချက်ထဲမှာတော့သခိုင်းတိုင်းကန့်ဘလူမြို့နယ်ကိုထောင်ဖို့ရွာမှာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့ကလေးငယ်အပါအဝင်အရက်သားတွေတေဆုံးခဲ့ရပါတယ်။
ဒီလိုကပြလိုက်တဲ့လက်နဲ့ကြည့်ကြပါတော့လူ၃ယောက်တည်းနဲ့နဲ့ဆုံဆုံသွားတာရှာဗျကလေးရောမိသားစု၃ယောက်ပါကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ဗျာတောင်းပါဟွာလောက်9နှစ်10နှစ်သားလောက
်ဒေသခံပြည်သူတဦးပြောပြပေးခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ကရင်ပြည်နယ်မြဝတီခရိုင်ဖလူးလေးကျေးရွာသားတွေနေရပြန်ကြဖို့နေချားဆောင်တက်ကတိုက်တွန်းနေပါတယ်လူနေထူထပ်တဲ့မြို့ပေါ်တွေမှာရာဇဝတ်မှုတွေခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ဒီအပိုင်းလှုပ်ခတ်လာတဲ့ငလျင်ရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်တွေနားဆင်ရဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါအခုရေဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ဥတ္တမောင်တန်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ယူကရိန်းနိုင်ငံဆီဗီယာရိုဒေါနက်စ်မြို့မှာမကြာခင်ရက်ပိုင်းတွေတုန်းကယူကရိန်းတို့အနိုင်ရနေပေမဲ့အခုတော့အခြေအနေဆိုးနေပြီးတော့တချို့နေရာတွေရုရှားလက်ထဲကျသွားပြီလို့အဲ့ဒီဒေတာအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါရယ်လူဟန်းစေတာရဲမှာပါတဲ့ဆီဗီယာရိုဒေါနက်စ်မြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းတနင်္လာနေ့မှာဒီနေ့မှာပြောကြားပါရယ်ယူကရိန်းအရှေ့တောင်ပိုင်းမှာရှိတဲ့အဲ့ဒီလူဟန်းစ်နဲ့ဒေါနက်စ်ဒေတာတွေစီကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီတနင်္ဂနွေနေ့တုန်းကသွားရောက်ခဲ့ပါတယ်။အဲ့ဒီဒေတာတွေရဲ့တချို့နေရာတွေကိုရုရှားတို့သိမ်းပိုက်ထားတာပါ။သမ္မတဇလန်စကီကိုတိုက်ပွဲအခြေအနေအကြောင်းယူကရိန်းစစ်သားတွေကရှင်းပြခဲ့ကြသလိုသမ္မတကလည်းတပ်သားတွေကိုစုတိုက်စိတ်တွေချင်းမြင့်ခဲ့ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ဥဆောင်တဲ့နေတိုးတပ်ဖွဲ့တွေရဲ့သတင်းနှစ်ပတ်ကြားရေတပ်စစ်ရေးလေ့ကျင့်မှုတွေကိုဘောလ်တစ်ပင်လယ်ထဲမှာပြုလုပ်နေပါတယ်။ဖင်လန်နဲ့ဆွီဒန်နိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံပါဝင်တဲ့စစ်ရေးလေ့ကျင့်မှုအတွင်းမှာရေတပ်လေတပ်နဲ့ Marine Gunjet တပ်သား 8,000 ကျော်ပါဝင်တယ်လို့သင်္ဘော45စီးလေယာဉ်85စီးနဲ့စစ်ရေးလေ့ကျင့်နေကြတာပါ Belt Ops လို့နာမည်ပေးထားတဲ့စစ်ရေးလေ့ကျင့်မှုကို NATO တပ်ဖွဲ့တွေနှစ်ဆင်ပြုလုပ်နေကြဖြစ်ပြီးဒီနှစ်မှာတော့အဖွဲ့ဝင်အဖြစ်လျှောက်ထားတဲ့ဖင်လန်နဲ့ဆွီဒန်နိုင်ငံတွေကပါတပ်တွေပါပါဝင်ကြပါတယ်ကျူတင်ခံမှန်းလို့မရတဲ့ကဘာကြီးမှာနေတိုးတက်ဖွဲ့ရဲ့ခန္ဓာရည်နဲ့အင်အားကိုပို့ပြီးတော့မှခိုင်မာအောင်အခွင့်အလမ်းကိုလက်လွတ်မခံတာဖြစ်တယ်လို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌမာခမီလီကပြောကြားခဲ့ပါတယ်ဘောလ်တစ်ပင်လယ်ဟာမဟာဗျူဟာအတွက်အင်မတန်အရေးကြီးတယ်လို့ကုန်တင်သင်္ဘော1500ကနေ2000ကျားနေ့စဉ်ဖြတ်တန်းသွားလာနေတဲ့ပင်လယ်ပြင်ဖြစ်တယ်လို့လည်း USS Dansas စစ်သင်္ဘောပေါ်မှာသူကပြောကြားခဲ့ပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာနေအောင်ကလျှက်စစ်ထုတ်ပေးတဲ့ဆိုလာပြားထုတ်လုပ်မှုဆိုင်ရာပြတ်ထန်းချက်တက်ကိုတနင်္လာနေ့မှာချမှတ်မှာဖြစ်ပါတယ်။ဆိုလာပြားထုတ်လုပ်ရေးနဲ့တခြားသဘာဝပတ်ဝန်းကျင်တန့်စင်ရေးနည်းပညာတွေအတွက်ကာကွယ်ဆိုင်ရာထုတ်လုပ်မှုဥပဒေကိုသမ္မတဘိုင်ဒန်ကအသုံးပြုမှာဖြစ်တယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။ဒီဥပဒေအရဆိုလာပြားထုတ်လုပ်ရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာနည်းပညာကဏ္ဍကိုအစိုးရကငွေကြေးထောက်ပံ့နိုင်တယ်လို့ချင်းငွေလည်းထုတ်ပေးနိုင်မှာဖြစ်ပါတယ်။ထလာမဲ့ပြဋ္ဌာန်းချက်ကြောင့်အမေရိကန်နိုင်ငံမှာပြည်တွင်းထုတ်ဆိုလာပြားဈေးကွက်ပြန်လည်ရှင်းသန့်လာမယ်လို့ပြောလင့်နေကြပါတယ်။အမေရိကန်နိုင်ငံကသဘာဝပတ်ဝန်းကျင်ရေးရာမူဝါဒမှာဥဆောင်မှုပြန်လည်ရယူလိုတယ်လို့အမည်မဖော်လိုသူတာဝန်ရှိသတင်းအရင်းမြစ်တူကရိုက်တာသတင်းဌာနကိုပြောပါတယ်။ခုလိုပြဋ္ဌာန်းချက်ဟာကုန်သွယ်ဝန်ကြီးဌာနကမတ်လအကုန်ကစပြီးစုံစမ်းစစ်ဆေးခဲ့တာရဲ့နောက်ဆက်တွဲလည်းဖြစ်ပါတယ်။တရုတ်လုပ်ပစ္စည်းတွေပေါ်သတ်မှတ်ထားတဲ့အခွန်ကိုရှောင်ပြီးအရှိတောင်အာရှနိုင်ငံတွေမှာထုတ်လုပ်တဲ့ဆိုလာပြားတွေကိုတင်သွင်းခဲ့သလားလို့ကုန်သွယ်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးခဲ့တာပါ။အမေရိကန်နိုင်ငံကိုတင်သွင်းတဲ့ဆိုလာပြားတွေရဲ့80ရာခိုင်နှုန်းကကမ္ဘောဒီးယား၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်တို့ကလာကြတာဖြစ်ပါလေ။အဲဒီနိုင်ငံတွေကတင်သွင်းခဲ့တဲ့ဆိုလာပြားတွေအပေါ်မှာအခွန်150ရာခိုင်နှုန်းနောက်ကျောင်းပြန်ကောက်ခံမှာကိုလည်းစိုးရိမ်နေကြပါတယ်။
ब्रिटेन ने मारो आनाया कंजर्वेटिव पार्टी लटो अमेरिका विंजी जो बोरिस जॉनसन अपो यों जी शिमशी डिग्री में खुए संप्या जा माफिये बारे अब लटो मा आनाया पार्टी लटो अमेर नेजों संगाया गाय नोंगा विंजी जो ये गांव सामु अपो में खुए संप्या लुरे लु तसाया पार्टी कमिटी डाउन शिद्रे सिगु चांग जा सा पेपो ये यों जी शिमशी में खुए संप्या नाई मारे
The threshold of 15% of the parliamentary party seeking a vote of confidence in the prime minister has been passed. Therefore, a vote of confidence will take place within the rules of the 1922 committee. That vote will take place.
Soya Yadu Dawe Mishire Anaya Party Little Committee Mia Committee 1922 Committee Ma Mekwebo Lu at the Down Souza Sangaya Gai Nojo Yashire Adwe Sika and Dai Winjijo Obo Yongji Shimishi Mekwe Songpia Ma Pshedelu Committee Ogata Graham Brady Ga Pyoja Girawa ပြည်ထောင်စုနှစ်ကနေရှင်းနိုင်ကြမှာမဲခွဲမှာဖြစ်ပြီးတော့ရလတ်ကိုချက်ချင်းထုတ်ပြန်မယ်လို့သူကပြောပါတယ်။ဗြိတိန်မှာကိုဗစ်လော့ကဒေါင်းတွေချမှတ်ထားချိန်မှာအမှတ်တဆယ်ဒေါင်းလန်းမှာဆိုးရတာဝန်ရှိသူတွေပါတီလုပ်ခဲ့တာကစီကံချက်တွေကိုချိုးဖောက်ရရောက်တယ်ဆိုတော့စုံစမ်းချက်အစီရင်ခံစာထွက်လာပြီးတဲ့နောက်မှာဝင်ကြီးချုပ်ရဲ့ပါတီလွှတ်တော်အမတ်တွေကြားမှာပါဒီဝင်ကြီးချုပ်ပေါ်မ ဖြစ်ပါတယ်။တကယ်လို့ဝန်ကြီးချုပ်ကြောင့်ချင်နိုင်ခဲ့မယ်ဆိုရင်တော့နောက်ထပ်တစ်နှစ်ကြာတဲ့အထိထပ်ပြီးတော့အယုံကြည်ရှိမရှိစိန်ခေါ်မှုခံရတော့မှာမဟုတ်ပါဘူး။တနိုင်ငံလုံးကိုတင်းကျပ်တဲ့ COVID စီးကမ်းတွေထုတ်ပြန်ထားချိန်မှာဝန်ကြီးချုပ်နေအိမ်မှာတောက်စားကြတဲ့ပါတီပွဲတွေလုပ်ခဲ့တာနဲ့ပတ်သက်လို့ဝန်ကြီးချုပ်ဒဏ်ငွေဆောင်ခဲ့ရတယ်လို့အတိုက်ခံပါတီတွေလည်းပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။2019ခုနှစ်မှာဝန်ကြီးချုပ်ဖြစ်လာတဲ့ Boris Johnson အပေါ်ယာလူကနေဆင်းပေးဖို့အတွက်တောင်းဆိုမှုတွေလည်းရှိနေပါတယ်ရှင်
။ဒီဒေးလို့ခေါ်ကြတဲ့88နှစ်မြောက်ကမ်းခြေတက်အောင်ပွဲကိုပြည်သက်နိုင်ငံ Normandy ကဦးမဟာကမ်းခြေမှာအယုံတက်တာကိုကြည့်ရှုရင်ဒီနေ့တနင်္လာနေ့မှာဆင်နွှဲခဲ့ကြပါတယ်။1944ခုနှစ်ဇွန်လ6ရက်နေ့မှာပြည်သက်နိုင်ငံမြောက်ပိုင်းကဦးမဟာ၊ Utah ၊ Juno ၊ Salt Lake Gold လို့နာမည်ဝတ်တွေပေးထားတဲ့ကမ်းခြေတွေကိုမာမိတ်တပ်တွေက4,000ကျော်နဲ့ကမ်းခြေတက်တိုက်ပွဲကိုဆင်နွှဲခဲ့ကြတာပါ။အဲ့ဒီတရက်ထက်မှပဲမဟာမိတ်စစ်သား4414ယောက်တိုက်ဆုံးခဲ့ပြီး9000ကျော်တန်းရရှိခဲ့ကြပါတယ်။ဂျာမန်တွေဘက်မှလည်းထောင်ပေါင်းများစွာတိုက်ဆုံးတန်းရခဲ့ကြတာပါ။ဒီနှစ်ဒီလေးဟာ COVID-19 ကပ်ဘေးအတွင်းနှစ်နှစ်ဆက်တိုက်ကတ်တက်ခဲ့ပြီးတဲ့နောက်နှစ်ပတ်နဲ့နေကိုဆင်နွှဲနိုင်ခဲ့တာလည်းဖြစ်ပါတယ်။ညဉ့်ညိုင်းနဲ့လွတ်လပ်ခွင့်အတွက်တိုက်ပွဲဝင်ခဲ့ကြသူတွေကိုဂုဏ်ပြုကြရမှာရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင့်ဒီနှစ်ကပိုပြီးအတိတ်ပဲရှိတယ်လို့ပါဝင်ဆင်နွှဲကြသူတွေက AP သတင်းဌာနကိုပြောကြပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးနေပြီးပါခင်ဗျာ
။ဂျွန်လ6ရက်တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာ88မျိုးဆက်ကောင်းဆောင်ကိုချင်မီနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့ရဲ့အပေါ်ချမှတ်ထားတဲ့တည်တံကိုစစ်ကောင်စီကပါအတည်ပြုခဲ့တာနဲ့ပတ်သက်လို့ American အစိုးရကပြင်းပြင်းထန်ထန်အပြစ်တင်တယ်လို့ပြောကြားလိုက်ပါတယ်။သူတို့ကိုကွန်ပြတ်ဖို့စီစဉ်နေတယ်ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူခွင့်ရင်းနဲ့တရားဥပဒေစိုးမိုးရေးအပေါ်ဂရုမစိုက်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်လို့ American နိုင်ငံသားရဲ့ဌာနပြောခွင့်ရ NetPrice က Twitter လူမှုကွန်ရက်ပေါ်မှာတနင်္ဂနွေနေ့ကရေးသားခဲ့ပါတယ်။မတရားဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးဖို့ American ပြည်ထောင်စုကတိုက်တွန်းတယ်လို့လည်းရေးသားထားပါတယ်။အလားတူပြင်သစ်အစိုးရကလည်းကိုချင်းမီကိုဖြိုးစရာတို့အပါအဝင်၄ဦးကိုကွန်ပြတ်ဖို့စစ်ကောင်စီကဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့လွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်နေသူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လောက်ရဖြစ်တယ်လို့ပြင်သစ်တန်ယုံက Facebook ပေါ်ကနေထုတ်ပြန်ခဲ့ပါတယ်။ပြင်သစ်နိုင်ငံအနေနဲ့ကမ္ဘာ့ဘယ်နေရာမှာမဆိုတည်တံကိုဆန့်ကျင်တယ်လို့လည်းဖော်ပြပါတယ်။မတရားဖမ်းဆီးထားသူတွေအလုံးကိုပြန်လွှတ်ပေးပါလို့လည်းတောင်းဆိုထားပါတယ်။အာဆီယံအဖွဲ့နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တည်တံကိုအကောင့်ထဲမဖော်အောင်နှီးမျိုးစုံတုံကာကွယ်ရမယ်လို့လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းတောင်းဆိုလိုက်ပါတယ်။တကယ်လို့သာတည်တံအတိုင်းသူတို့ကိုကွန်ပြတ်ခဲ့မယ်ဆိုရင်တော့သွေးအေးအေးနဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်လိမ့်မယ်လို့ APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကထုတ်ပြန်ချက်မှာပြောကြားထားပါတယ်။ကိုချင်ပြည်နဲ့ကိုဖြိုးစရာတော်တို့ကိုကျိုးပေးကွန်းမြတ်ဖို့တည်တံကိုစစ်ကောင်စီအကြီးအကဲကအတည်ပြုလိုက်တဲ့ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂအပါအဝင်ခုလိုတုံ့ပြန်နေကြတာပါ။ မြန်မာနိုင်ငံမှာပြည်သူတွေရဲ့ခုခံတွန်းလှန်မှုတွေကြေကြေပြန့်ပြန့်ဖြစ်နေချိန်မှာစစ်တပ်ကသူ့ရဲ့အာဏာခိုင်မာအောင်ရဲတင်းတဲ့ရက်ဆက်မှုတွေတိုးလုပ်နေတဲ့လို့ရအဖြစ်မြင်တဲ့နယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌကထုတ်ပြန်ချက်မှာပြောထားပါတယ်ရှင်
။မွတ်စလင်တိုက်ပြည်တွေကတန်တမာရေးရဒေါသတကြီးနဲ့တုံ့ပြန်နေကြတာကိုအိန္ဒိယနိုင်ငံကရင်ဆိုင်နေရပါတယ်။အိန္ဒိယဝန်ကြီးချုပ်နရန္ဒမိုဒီရဲ့ဗာရတီးယဂျနတာBJP ပါတီပြောရေးဆိုခွင့်ရှိသူနှစ်ယောက်ကတမန်တော်မိုဟာမက်အပေါ်နှိမ့်နှိမ့်ချချပြောဆိုခဲ့တာနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်နေကြတာမွတ်စလင်နိုင်ငံအနည်းဆုံး၅နိုင်ငံရှိနေပါတယ် BJP ပါတီကနူပါရှာမားကိုရာထူးကနေချထားခဲ့ပြီးနဗီဂျင်ဒယ်ကိုတနင်္ဂနွေနေ့မှာပါတီကထုတ်လိုက်ပါတယ်ဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေအပေါ်စော်ကားတာကိုလူသိရှိကြရှုတ်ချလိုက်တယ်လို့လည်းပါတီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှာမားက TV စီစဉ်တစ်ခုမှပြောခဲ့တာဖြစ်ပြီးဂျင်ဒယ်ကလူမှုစာမျက်နှာမှာပြောခဲ့တာပါ
အမေရိကန်ပြည်ထောင်စုမှာကိုယ်စိမ်းနှုံမြင့်တက်နေတဲ့ပြဿနာကိုရှင်းနိုင်ဖို့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ခဲ့တဲ့တချို့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေကိုဖယ်ရှားနိုင်ရေးဆောင်ရွက်ပါလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားထားကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဂျီနာရေမွန်ဒိုကပြောပါတယ်သမ္မတညွှန်ကြားချက်အတိုင်းသုံးသပ်နေပါတယ်လို့သူက CNN မြို့တံကိုပြောကြားခဲ့တာဖြစ်ပါတယ်။အိမ်သုံးပစ္စည်းတွေအပေါ်သွင်းကုန်ခွန်ဖယ်ရှားနိုင်ရေးသုံးသပ်နေပေမဲ့အမေရိကန်သမ္မတလုပ်ငန်းနဲ့အလုပ်သမားတွေကိုကာကွယ်နိုင်ဖို့အတွက်သမ္မတနဲ့အလူမီနီယံတို့အပေါ်ချထားတဲ့သွင်းကုန်ခွန်တွေကိုတော့ဆက်ထားမှာဖြစ်တယ်လို့သူကပြောပါတယ်။အရင်သမ္မတဟောင်းထရမ့်လက်ထက်ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးတက်မှမှုတွေဖြစ်ခဲ့ပြီးဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေချမှတ်ခဲ့တာပါ။အဲ့ဒီသွင်းကုန်ခွန်တွေကတချို့ကိုဖယ်ရှားပေးဖို့စဉ်းစားမယ်လို့သမ္မတဘိုင်ဒန်ကလည်းပြောကြားထားပါတယ်ရှင်။
အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေကတနင်္လာနေ့မှာပယ်ဒိန်းတပ်ဒုံးကျည်ရှစ်စင်းကိုပြင်လွှတ်လိုက်ပါတယ်။ဆက်မနစ်ပဲကြာတဲ့ဒီစီရေးလေ့ကျင့်မှုမှာမြေပြင်ကနေမြေပြင်ပြစ် ATA CMS အမျိုးအစားအမေရိကန်ဒုံးကျည်တစ်စင်းနဲ့တောင်ကိုရီးယားဒုံးကျည်ခုနှစ်စင်းကိုပြင်လွှတ်လေ့ကျင့်ခဲ့တာပါ။မြောက်ကိုရီးယားရဲ့တိုက်ခိုက်မှုပေါ်မြန်မြန်ဆန်ဆန်တုံ့ပြန်နိုင်စွာကိုပြသတာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ခုလိုလေ့ကျင့်တာဟာသမ္မတယုံထွတ်ရောတက်လာပြီးတဲ့နောက်ဒုတိယကြိမ်ပူးတွဲစီရေးလေ့ကျင့်မှုဖြစ်ပါတယ်။
ဂျွန်လ6ရက်နေ့ရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ဥတမောင်တန်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထေတန်းရောက်သတင်းပေးပို့ချက်တွေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကံပလူမြို့နယ်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေတာကြောင့်ကျေးရွာပေါင်း30လောက်ကရွာသားတွေတောင်းနဲ့ချီပြီးတော့စစ်ဘေးတန်းဆောင်နေကြရပါတယ်။ကံပလူမြို့နယ်တဲက6000ဖို့ကျေးရွာမှာပြီးခဲ့တဲ့ဇွန်လ1ရက်နေ့တုန်းကကျေးရွာတွေကိုစစ်ကောင်စီကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့10နှစ်ဝန်းကျင်ကလေးငယ်တဦးအပါအဝင်အရသား3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မှလည်းချော်ပင်ကုန်းကျေးရွာတွေကိုစစ်ကောင်စီတပ်ကနယ်မြေရှင်းလင်းရေးလုပ်ပြီးတော့ကျေးရွာတွေကိုလိုက်မီးရှို့နေတယ်လို့ဆိုပါတယ်။ရင်မပင်မြို့နယ်ထဲမှာလည်းကျေးရွာတွေကိုဒီကနေ့မနက်ပိုင်းကစစ်ကောင်စီတပ်တွေနဲ့ဖြူစော်ဒီအဖွဲ့ဝင်တချို့ပူးပေါင်းပြီးတော့နေအိမ်တွေကိုလိုက်မီးရှို့ခဲ့တယ်လို့ဒေသခံတဦးကဆိုပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမတ်အင်ချင်းနိုင်ကြေပြပေးပါရှင်
။စကိုင်းတိုင်းကံပလူမြို့နယ်က6000ဖို့ကျေးရွာအုပ်စုမှာစစ်ကောင်စီတပ်တွေတက်ဆွဲနေတာ2လနီးပါးရှိနေပြီဖြစ်တာကြောင့်အနီးဝန်းကျင်10ရွာလောက်ကရွာသားတွေစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။မရှောင်နိုင်တဲ့ရွာသားတချို့ရွာထဲမှာကြံနေကြတာမျိုးရှိပေမဲ့အများစုရွာသားအလုံးနီးပါးကတော့စစ်ဆောင်နေကြရပါတယ်။ဂျွန်လ10ရက်နေ့တုန်းက6000ဖို့ကျေးရွာအုပ်စုမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကောလင်းဘက်ကိုအသွားမှာပြည်သူ့ကာကွယ်ရေးအဖွဲ့တချို့နဲ့ထိတွေ့တိုက်ပွဲအနှဲငယ်ဖြစ်ပြီးတဲ့နောက်မှာတော့လက်နက်ကြီးနဲ့ရန်တမ်းပစ်ခတ်တဲ့အတွက်6000ဖို့ရွာထဲမှာကြံနေကြတဲ့အသက်10နှစ်ဝန်းကျင်ကလေးအပါအဝင်မိသားစု3ဦးလက်နက်ကြီးထိမှန်တိဆုံးခဲ့တာဖြစ်တယ်လို့ဒေသခံတအူးက VOE ကိုပြောပါတယ်
။တရနေ့ရုံကမစဖြစ်လိုက်တာကကျွန်တော်တို့အဲ့ဒီမှာသူတို့ကပြစ်လိုက်တဲ့လက်နက်ကြီးကြပြီးတော့လူ3ယောက်တိုင်နဲ့နဲ့ဆုံဆုံသွားတာရှိတယ်။ကလေးရောမိသားစု3ယောက်ပေါ့။ကလေးကကျွန်တော်တို့ဟွာလောက်ရှိတယ်ကွာ။ကျွန်တော်ဟွာလောက်9နှစ်10နှစ်သားလောက်။ကောလင်းဘက်ကထိုးသွားတာမှာကျွန်တော်တို့32ယောက်အကျန်မှာဣဒုကကိုရီးရနေတက်ပြီးတော့တိုက်လိုက်တာ။အဲ့တော့တက်လိုက်ပြီးမှအဲ့သူတို့ပဲအပြန်အလှန်ပြစ်တဲ့အခါကျတော့သူတို့ကအဲ့လက်နက်ကြီးနဲ့လမ်းပြစ်လိုက်တဲ့အခါမှာကြားလိုက်တာပေါ့ကျွန်တော်တို့ဟွာလောက်6နာရီလောက်မှဇာမမိုးချုပ်ခတ်နေလောက်မှကြားလိုက်တာ
ဂျွန်လ6ရက်ဒီကနေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်တွေဟာချော်ပင်ကုန်းကျေးရွာအုပ်စုကရွာတွေကိုတအိမ်တဆင်းရှာဖွေပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့လည်းဒေသခံတအုပ်ကပြောပါတယ်မနေ့7နာရီဝင်းကျင်လောက်မှတော့နှောကုန်းရွာနဲ့ချော်ပင်ကုန်းရွာကိုစစ်ကောင်စီတပ်တွေကမီးရှို့ခဲ့တယ်လို့ ကမ်ဘလူမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါရယ
်ဒီနေ့မနက်စင်နာ45လောက်ကဒီကိုရောင်ဘုတ်တိုက်နယ်ထဲမှာရှိတဲ့ကမ်ဘလူမျိုးနဲ့ကိုရောင်ဘုတ်တိုက်နယ်ထဲကနှောကုန်းဆိုတဲ့ရွာကိုဒီစစ်ကောင်စီဘက်ကပြီးတော့မမီးဝင်ရှို့တာပေါ့ဗျာမီးဝင်ရှို့တာကလည်းရွာလုံးကျွတ်နေပါကြသွားတယ်ခုနောက်တဲ့ရွာကတော့ဆော်ပြူကုန်းဆိုတဲ့ရွာကိုဒီနေ့ပဲထပ်ရှို့တာရွာလုံးကျွတ်ကုန်းမှာတဘောရှိရင်လည်းရွာလုံးကအင်ဂျင်150လောက်ရှိတယ်ဗျာ
ဂျွန်လ3ရက်နေ့ကနေ5ရက်နေ့အထိ900ဘိုးကျေးရွာအနီးမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်တာကြောင့်လူနေဦးသေဆုံးခဲ့တယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ကပြောပါတယ်။ကမ်ဘလူမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်ပြီးကျေးရွာ18ရွာလောက်ကိုမီးရှို့ခဲ့တာကြောင့်စစ်ရှောင်နေကြရတဲ့ရွာသားကတောင်းကနန်းလောက်ရှိနေပါတယ်။ရင်းမပင်မျိုးနယ်ကဗန်ပွေးကျေးရွာအုပ်စုဗန်ပွေးထန်းစင်ရွာကိုစစ်ကောင်စီတပ်တွေကဒီကနေ့မနက်ပိုင်းမှာမီးရှို့ခဲ့တယ်လို့လည်းဒေသခံတအုပ်ကပြောပါရယ်စစ်ကောင်စီတပ်တွေဟာဗန်ပွေးကျေးရွာမှာတက်ဆွဲနေတာအတော်ကြာနေပြီဖြစ်တယ်လို့ဗန်ပွေးထန်းစင်ရွာအပါအဝင်အနီးဝန်းကျင်ရွာတွေကိုမီးရှို့တာတွေမကြာခဏလုပ်နေတာဖြစ်တယ်လို့လည်းဒေသခံတွေကပြောပါရယ
်မြန်မာပြည်မျိုးနဲ့ဗန်ပွေးထန်းစင်မှာတပ်ဖွဲ့စစ်ကောင်စီဖွဲ့ကလုံးရင်းအင်းဆောင်လို့မြင်ရလို့ရှိနေပါတော့။ဆယ်နိုင်လောက်ကသာရှိတာကိုတော့လူနာဆယ်လုံးတော့ပါသွားပြီပေါ့နော
်။ရင်းမပင်မြို့နယ်ထဲမှာလည်းစစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးတွေကြောင့်ဒေသခံတောင်းချီပြီးထွက်ပြေးနေကြရပါတယ်။လက်ရှိမိုးရွာသည်ဖြစ်တဲ့အတွက်စစ်ဘေးဒုက္ခသည်တွေဟာအ धिक နေထိုင်ရေးအတွက်စိုးရိမ်နေရတယ်လို့စားတောက်ရေးအတွက်ရိတ်ခါနဲ့ဆေးဝါးမလုံလောက်မှုတွေကြောင့်အခက်အခဲတွေဖြစ်နေရတယ်လို့လည်းစစ်ဘေးဒုက္ခသည်တွေကပြောပါတယ်။ဒီလိုတောင်းနဲ့ချီတဲ့ဒုက္ခတွေဒီအတွက်လုံလောက်တဲ့အကူအညီတွေကတော့အခုချိန်ထိမရရှိကြသေးပါဘူး။မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေပြောင်းနေထိုင်သူဥယျာဟာတက်တန်းကျော်သွားပြီလို့ UNOCHA ကထုတ်ပြန်ထားပါတယ်။အဲ့ဒီထဲမှာဆရာနာသိမ့်ပြီးတဲ့နောက်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်နေတယ်လို့ဖော်ပြထားပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဆွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျက်တဲဟာကြီးထွားလာနေတယ်လို့ပြောပါရယ်။ဒါ့အပြင်နေရဆွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ဆိုပါရယ်ရှင်။
စကိုင်းတိုင်းကမ်ဘလူမြို့နယ်တွေကကျေးရွာတွေကိုစစ်ကောင်စီတပ်ကနေမြေရှင်းလင်းရေးတွေလုပ်နေပြီးတော့နေအိမ်တွေမိရှုခံနေရတဲ့အခြေအနေမှတ်ရင်ချင်းတိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်မြဝတီဘက်ကစီရေးအခြေအနေကိုတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီမြို့ရဲ့တောင်ဘက်မှာတောင်ရင်မြေအနီးမှာခိုလုံနေကြတဲ့လေးကေကောဒေသအပါအဝင်ကျေးရွာပေါင်းတရွာဒီ10ရွာလောက်ကစစ်ဘေးဒုက္ခသည်တွေကိုနေရက်ကိုပြန်ကြဖို့နေကြားဆောင်တက်ကတာဝန်ရှိတဲ့သူတွေကကရင်ပြည်နယ်အတွင်းမှာအခြေစိုက်ထားတဲ့မြန်မာစစ်တပ်ကတာဝန်ရှိသူတွေနဲ့ဂျွန်လ15ရက်နေ့မှာမြဝတီခရိုင်ထဲကဖလူးလေးကျေးရွာမှာလာရောက်ဆွေးနွေးခဲ့ကြပါတယ်။ဒီလိုဆွေးနွေးမှုတွေရှိပေမဲ့စစ်ဘေးဒုက္ခသည်တွေကတော့တိုက်ပွဲတွေပြန်ဖြစ်မှာကိုစိုးရိမ်လို့နေရက်ကိုမပြန်လိုကြဘူးလို့ဆိုပါတယ်။အကြောင်းဆုံး VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်ဒေသမှာပြီးခဲ့တဲ့နှစ်2022ခုနှစ်ဒီဇင်ဘာလကစပြီးဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ဆွန့်ခွာပြီးစစ်ဘေးရှောင်နေတဲ့ဒုက္ခသည်တွေဟာတောင်းနေချီရှိနေတာပါဒီစစ်ဘေးရှောင်နေနေရက်ပြန်နိုင်ရေးအတွက်ကရင်ပြည်နယ်နေကြောင်တက်ကဗိုလ်မှူးကြီးစောချစ်သူဦးဆောင်တဲ့အဖွဲ့ဟာဂျွန်လ5ရက်နေ့ကဖလူးလေးကျေးရွာမှာလာရောက်ဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့စစ်ဘေးဒုက္ခသည်တဦးကတော့နေရက်ပြန်ဖို့အတွက်စိုးရိမ်ရတဲ့အခြေအနေတွေရှိနေတယ်လို့လည်းအခုလိုပြောပါတယ်
အပြင်းမပြောင်းဆိုတာဘယ်လိုကတပြည့်ရင်းလဲ။ပြကြမဲ့ခိုင်းကြမဲ့မရပြကြမဲ့ခိုင်းကြမဲ့ဥပမာပေါ့နော်။ပြကြမဲ့ခိုင်းကြမဲ့သတို့ပြန်လိုက်ပြန်လည်းပြင်မဲ့ပြည်သူတွေထူပါဘူးတောင်းဘူး။ကျမတို့ဒီဘက်မှာကြတော့ဒီဘက်ခြံကြတော့ကျမတို့ပြည်သူတို့တားတော့ဘလို့တစ်ခဲရဲ့မလဲ။အခုရှစ်ပွဲဖြစ်မှမရအတိမ်ပြန်နေရလားမသူပြစ်ချင်တဲ့နေရာဖြစ်မယ်။ဒီဝေးခေါ်တော့ကျမတို့ကလည်းအဲ့ဒါပြည်သူတွေလုံးနဲ့တိုင်းတာကိုအစီဝေးခေါ်တယ်ဆိုတော့ကျမကလည်းစီဝေးတက်ပြောရမယ်ဆိုပြီးတော့တွားတာပဲ။ကျမတို့ရွာထဲမှာလူဝင်လို့မရတခိုးတွေအဝင်လို့ရတယ်အိမ်ထဲမှာဘာမှလည်းမရှိအဲ့ဒါမေးချင်လို့မပြောရဘူးသူတို့နာမည်နဲ့အဲ့ဒီမှာသူတို့အောက်ချောက်ရေးမှုနဲ့သူတို့ဆန့်နေတဲ့လူတွေပဲသူတို့ခွန်ပြီးသူတို့မရကောင်းတာကြီးပဲပြောမှာပေါ့အခုတော့ဆရာတော့ပြန်နေလို့တော့အခွင့်မပေးသေးဘူးသူတို့ကတော့သူကတော့ပြောသွားတယ်ပဲနင်းဟိုတန်းနိုင်ရောစူးစမ်းပေးမှာပေါ့စူးစမ်းပေးမှာပဲပြန်နေရအောင်သူတို့ချင်းညီညာဒီမဲ့တကယ်လို့ပြန်နေရလို့သူတို့ချင်းညီညာဒီတော့ပြန်ရမယ်စီသူတို့ပြန်ပြောမှာပေါ့အဲ့လိုမျိုးပေါ့အခုပြန်လို့ရတဲ့လူတွေပြန်ရမယ်ပြန်လို့မရတဲ့လူတွေကပြန်လို့မရပြန်လို့မရဆိုသူစဉ်းစားမဆိုကျမတို့လက်ထက်ခဲတဲ့နေရတာဟုတ်ဟုတ်လားအစိမ်းကြီးကိုလည်းကြောက်ရတယ်ဥပမာစစ်သားတွေလည်းကျမတို့ကြောက်ရတယ်
စစ်ဘေးကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ကျေးရွာတွေကပြည်သူတွေဟာ
ตัวเองนี่กูตัวยาวจีชูเรียกขามาเลยแสนเนี่ยสาธิยาปีเองต้องเปลี่ยนสีเลยบ้ามาไม่ใช่ดอกอะไรกูเลยจงนี้อะไรรู้เลยสุบาร์เองบ้ามาไม่ใช่ดอกอะไรเหรอต้องใจเย็นเนี่ยเปลี่ยนวันละสุขวันต้องลงนั่นดีจูดีนั่นสีดีเด่นในเย็นเนี่ยเปลี่ยนวันละไม่ใช่ดอกตะโคเรียกว่ากูแต่ตัวเองเอาไว้ว่ามาไปเดี๋ยวเดี๋ยวมาดีเล็กก่อนเนี่ยไม่ทันเลยนะจ้าดอกอีมาเอาไว้วันละได้สีเด่นแล้วจะเอาสีเด่น
ไอ้ดีแล้วก็มาตัวว่าเอ็มมาไปจีเอ็ดดีบ่มาสุดท้ายว่าไม่ได้เอ็มมาตัวไปกันเลยไม่ใช่เนี่ยหนูก็ไม่รู้ไม่เอาลีกก็มาพี่ป้าก็เลยใจบริจีเสกองสีเบิกกาลีจังงานนี่ใจใครจ้าแล้วเนี่ยจีเรนเนี่ยพี่ใครจ้าลีจังอ๋อนับแพ้ใจบริจังบ้านี่ยังไม่เป็นไหนเนี่ยด้วยแต่เมื่อวันจังลูกยาเลยลูกดีเลยยันน้าทายาดูลูนี่เองเนี่ยจะสีอะไรเลยสีนี่ละวะที่ด้วยเนี่ยเป็นเนี่ยขามาอ่ะแค่แค่เลยยินสายมาพี่เดือดลูเลย
สิบปีเดียวกันเดียวกันเองโอ้ไอ้เจ้าสาวตัวนั้นเนี่ยพ่อแม่ไม่อยากจะอยู่นะพี่สาวตาเด็กที่ไอ้บีโร่เนี่ยเขาล่าจะไปหาเด็กที่เจ้ากูอยากคุยอ่ะบอกที่ไหนจะไม่ซื้อมาบ้านที่เราที่ไหนจะไม่ซื้อสุดหรอตาของยูแกนตาของยูแม่ดูไม่ซื้อเลยที่ไหนอ่ะที่เราไม่ว่าที่มาจากอะไรอุมาท้าสู้เวลาเลยมาเอ็ดอะไรเนี่ยไม่มีสัญญาหรอกบอกว่าแล้วมาเปลี่ยนเลยไม่สุดแล้วคุณจะมาเปลี่ยนเลยไม่สุดจะมาเราอยากมาเปลี่ยนเลยไ
ဒီဘေဒုက္ခတွေတွေဟာတောတောင်တွေထဲနဲ့တောင်ရင်းမြစ်ဒီမှာနေထိုင်နေရတဲ့အတွက်အခုလိုမိုးရာသီအချိန်မှာအခက်အခဲတွေရင်ဆိုင်နေရပြီးမြေရေကိုပဲတုံးနေရတာကြောင့်တောက်တုံးရင်မတန့်ရှင်းမှုတွေကိုကြုံရပြီးကလေးလူကြီးဝမ်းပြက်ဝမ်းလျှော်ယောဂါတွေနဲ့ရာသီတုတ်ကွေးတွေဖြားနာတာတွေလည်းဖြစ်ပေါ်နေပါတယ်အခုဆိုရင်နေရမပြောင်းနိုင်တာ၆လ၄ပါးရှိပြီဖြစ်တဲ့အတွက်နေရပြောင်းရင်ရပေမဲ့တိ
ောင်တက်ကနေတိုက်တွန်းနေတဲ့အကြောင်းသတင်းမအေးမှပြောပြပေးခဲ့တာပါရှင်ဆက်ပြီးတော့မြို့ပြတွေပေါ်မှာရာဇဝတ်မှုထူပြောလာတဲ့လုံခြုံရေးအခြေအနေသတင်းကိုတင်ပြခြင်းပါတယ်လူနေထူထပ်တဲ့မြို့ပေါ်တွေမှာပါလူရက်တာအမှုချမ်းစီတာဖောက်ထွင်းခံရတာတွေဟာနေကင်းဘက်အခြေအနေမှာပါခက်ဆိတ်ဆိတ်ဖြစ်လာနေပါတယ်ရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာဒီလိုကိစ္စတွေမကြာခဏဆိုသလိုကြုံတွေ့နေရပြီးပြည်သူတွေဟာကိုယ်လုံခြုံရေးအတွက်ကိုယ်တိုင်သာတာဝန်ယူနေရတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမအီးတန့်စင်ပြောပြပေးပါရှင်
လူတော်လာများတဲ့ဘတ်စကားမှတ်တိုင်တွေမှာအုပ်စုဖွဲ့အနိုင်ကျင့်ပြီးတော့ပစ္စည်းလူယူတာနေအိမ်မှာလူမရှိတော့ဖောက်ထွင်းခိုးယူတာနဲ့အမှုချမ်းစီတများတိုက်တာတွေကရန်ကုန်လိုလူဦးရေထူထပ်တဲ့မြို့ပြမှာနေ့စဉ်နီးပါးကြုံတွေ့နေရပြီးစုပြော်ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းလှိုင်းတာယာမြို့နယ်မှာနေအိမ်ထဲကိုဝင်ပြီးတော့အမှုချမ်းစီတာဖြစ်ခဲ့တယ်လို့နေ့ဘက်အချိန်မှာပစ္စည်းလူယူတာတွေလည်းရှိခဲ့တယ်ဆိုပြီးတော့ကာယကရှင်တဦးကသူကြုံတွေ့ခဲ့ရတဲ့အကြောင်းကိုပြောပြပါတယ်
လုံးခဲ့တဲ့ဟို၅ရက်လောက်ကဆိုလို့ရှိရင်အဲမုဒိဆိုင်ထဲကိုဝင်ပြီးတော့ဟိုအပေါ်သွားမယ်လို့ပြောပြီးတော့၄၅ရောက်ပေါ့နော်ပြီးလည်းပြီးတော့ထဲထဲရောက်စိတ်ပြေဆိုပြီးတော့ခါလိုက်တယ်အဲလိုလူချမ်းစီးတဲ့ပုံစံမျိုးလောက်ပါအော်ရင်လူတွေပါတက်ပြင်းတယ်အဲလိုမျိုးလောက်တယ်နောက်ပြီးတော့ဟိုကျွန်တော်ကောက်ဝေးဆိုလို့ရှိရင်ဟိုဒီမှာကျူးတတောင်းခိုင်းပြန်လဲလာတော့အဲမှာ၃ရက်ဓာတ်ထားဦးတဲ့လုတ်သွားတယ်အဲတောင်းလိုက်ကြပါသွားတယ်နော်နေ့တိုင်းလိုဟိုနေ့စဉ်ဆက်ဆက်မြောက်ကြားနေရတယ်အဲကအဲလိုမျိုးလုတ်ပြီးတော့ပြီးတာလို့
ဒေသအသီးသီးကနေအလုလာလုကြတဲ့ဆက်ရောင်လုတ်သားတွေအဆောင်နေသူတွေနဲ့အခြေခံလူရင်းစားအများဆုံးရှိကြတဲ့လှိုင်းတာယာမှာဒီရပိုင်းတွင်တစ္စည်းလုခံရတာပုံများလာတယ်လို့လည်းပြောပါတယ်အဆောင်တွေကစိုက်ကဲခိုးယူခံရတာတွေလည်းကြုံနေရပြီးတော့နေရတာလုံခြုံမှုမရှိတော့တဲ့အခုလိုကာလမှာတတိထားပြီးတော့ကိုယ်တိုင်သာကာကွယ်နေရတယ်လို့လည်းပြောပါတယ
်အဲဒီနေ့ဆင်းတဲ့အချိန်ကြီးလေလူရှိနေတဲ့အချိန်ပိုင်းပုံစံမျိုးတွေပဲဖြစ်တာဘာလူရှင်းတဲ့နေရာညဘက်မှောင်လို့သကောင်းကျော်လို့ဟိုဖြစ်တဲ့ပုံစံမျိုးတွေကဟိုဟိုကတကယ်လေးဖြစ်တာလေလူတွေတိုင်းမှာဆိုလို့ရှိရင်ကဲလူစီကားနဲ့9နာရီထိုးပဲရှိသေးတယ်ဖြစ်သွားတာအဲ့လိုမျိုးနောက်သူညနေပိုင်း9နာရီလောက်ပဲရှိသေးတယ်ကဲဟိုလူပြေးသွားပြီအဲသူစိတ်ခေါ်သွားသေးတယ်လိုက်ရတဲ့ကောင်လိုက်ဆဲလို့ပါအဲ့လိုပုံစံမျိုးတွေပေါ့
ကြီးမင်းသာပဲမင်ကြီးလန်းကနေတဲ့အိမ်မှာလေးပြီးခဲ့တဲ့မေလ30ရက်နေ့တုန်းကအမှုချမ်းစီလူရမှုဖြစ်ပွားခဲ့ပါတယ်။ကျမရဲ့မကောင်းတဲ့အဖွားအုံနဲ့အိမ်အကူဖြစ်သူနှစ်ယောက်တည်းရှိနေချိန်မှာလူတွေကိုကျိုးနဲ့တွန်းနှောင်ပြီးတော့ဓားထောက်ပြီးတော့နေအိမ်တွင်းကရွှေတဲ့ပစ္စည်းနဲ့ငွေသားတွေကိုယူသွားတယ်ဆိုပြီးတော့ကာယကံရှင်တွေကပြောပါတယ်။ကြီးမင်းနိုင်ရဲ့စခန်းမှာအမှုဖွင့်ခဲ့ပြီးတော့ကျူးလွန်သူ9ယောက်ကိုဖော်ထုတ်ဖမ်းဆီးထားပြီးတော့အရေးယူဆောင်ရွက်နေတယ်ဆိုပြီးတော့စစ်ကောက်စီဘက်ကထုတ်ပြန်ထားပါတယ်။နေအိမ်မှာလူမရှိချိန်ပစ္စည်းခိုးယူခံရတာတွေကိုကာယ င်ငံရှင်တချို့ကတော့သူတို့ရဲ့လူမှုကွန်ရက်ပေါ်ကနေအသိပေးတာတွေရှိလာပြီးမယ်လေအများစုကရဲကိုအကြောင်းကြားပြီးတော့အမှုဖွင့်တိုင်ကြားတာမျိုးမရှိသလောက်နေလာပါလေဒါအခုလိုနိုင်ငံရေးအခြေအနေအကြောင်းကိုယ်တိုင်သာဖြေရှင်းနေကြရတာဆိုပြီးတော့တချို့ကာယကံရှင်တွေကပြောပါတယ်မန္တလေးမြို့မှာလည်းအရင်ကလိုလမ်းတွေပေါ်မှာလူသွားလူလာတိတ်မရှိတော့ပေမဲ့အကြောင်းကိစ္စရှိလို့သွားလာရတဲ့အခါမျိုးမှာကိုယ့်ရဲ့အန္တရာယ်ကိုကြည့်ရှောင်နေရတယ်လို့ပြောပါတယ
်ဖြစ်တဲ့ဟာတွေကပုံမှန်တွေကအချို့သတင်းတွေကြတော့မဟုတ်ဘူးဘာမှမချောက်နေတာဟာတွေရှိတယ်တကယ်ဟုတ်တဲ့ဟာတွေလည်းရှိတယ်ပို့ပြီးတော့အကြောက်တရားပေါ့နော်ဖြစ်အောင်လုပ်နေတဲ့ဟာတွေလည်းရှိတယ်ဒါပေမဲ့သိရတာကတော့ကျွန်တော်တို့အရင်နဲ့စာရင်တော့မလုပ်ကုန်တာတော့ခံစားရတယ်ဗျာကျွန်တော်တို့သွားလာတဲ့ခါမှာအနေနဲ့အဲဂရိထားပါတယ်ဒါကြီးစိတ်လက်ပုံလို့မသွားရတော့စာသွားပြီးဆိုတော့သုံးပြီလို့ဒါသိကြပါ့ကိုကဘောပဲဖြေလျှော့ကြရမယ်အလေးထားပေါ့နော်အဲ့လိုမျိုးကြီးဖြစ်တယ်ဗျအနေလေးပါလေဆိုတော့လူသိန်းဝင်လာရင်နည်းနည်းတရိသားပါဒါပေမဲ့မြို့လေးတွေကလူသိန်းကလူသိန်းလာဘယ်လိုမှမသိကြဘူးလေဖြစ်သွားရင်ကျွန်တော်တို့တကယ်တော့အကူရမဲ့ပါလေ
အာနာသိမ့်ပြည့်နောက်ပိုင်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြာပြိပခတွေကြောင့်ဩဝင်စွန့်ခွာထွက်ပြရသူတွေများလာတယ်လို့မြို့ပေါ်တွေမှာလည်းခိုးဆိုးလူနိုင်တာတွေပိုများလာနေကြတာကြောင့်ဘယ်နေရာမှာမစိုးလုံခြုံမှုအားနည်းလာပြီးဆိုပြီးတော့ပြည်သူတွေကညှိတွားနေကြပါတယ်ရှင်
မျိုးပြတွေပေါ်မှာရဇဝတ်မှုထူပြောလာတဲ့ပြည်သူတွေရဲ့လုံခြုံရေးစိုးရိမ်ရတဲ့အခြေအနေမတ်ဤတန်စင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အခုတလော်လှုပ်ခတ်မှုတွေရက်ဆက်လာတဲ့ငလျင်နောက်ဆက်တွဲခံမှန်းချက်တွေကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံမှာအခုရက်ပိုင်းတွေအတွင်းမှာအားသိမ့်မပြင်းတဲ့ငလျင်တွေခက်စိတ်စိတ်လှုပ်နေပါတယ်။ဒါကြောင့်သခိုင်းပြည့်ရွေကျော်နဲ့နီးစပ်နေတဲ့နေရာတွေမှာမြင်းငလျင်သတိထားဆောင်ကြည့်ရမယ့်အခြေအနေရှိနေပေမဲ့လက်တလောမှာတော့ပြင်းထန်ငလျင်လှုပ်ခတ်မှုဖြစ်နိုင်ပွဲနည်းနေတယ်လို့မိုးစလာတာဝန်ရှိသူတွေကပြောပါတယ်။မုတ်တုံဝင်လာတဲ့မြန်မာနိုင်ငံထဲမှာတော့မုတ်တုံကဆက်ပြီးတော့ကောင်းနိုင်ပွဲရှိပါတယ်။ငလျင်နဲ့ပတ်သက်ပြီးဘယ်သေးတာတွေကသတိထားတင်ပါတယ်။မုတ်တုံအားကောင်းမှုရဲ့နောက်ဆက်တွဲဘာတွေဖြစ်လာနိုင်ပါတယ်ဆိုတာကိုတော့ရန်ကုန်ကသတင်းပေးပို့ထားတာမတ်မြသင်းအောင်ပြောပြပေးပါရှင်
။မြန်မာနိုင်ငံမှာငလျင်တွေခက်စိတ်စိတ်လှုပ်လာနေတာကြောင့်အခြေအနေကိုသတိထားစောင့်ကြည့်ရမယ့်အနေအထားရှိလာနေပါတယ်။လက်တလုံးမှာလှုပ်ခတ်တဲ့ငလျင်တွေကစကိုင်းပြည့်ရွေကျော်နဲ့ဆက်ဆက်ပြီးလှုပ်ခတ်တာမျိုးမဟုတ်သေးတာမို့ပြင်းထန်တဲ့ငလျင်လှုပ်ခတ်မှုဖြစ်လာနိုင်မှုအခြေအနေနည်းသေးတယ်လို့မိုးစလဌာနရဲ့မြင်းငလျင်တိုင်းတာစောင့်ကြည့်ရေးအဖွဲ့ကညွှန်ကြားမှုဒေါက်တာရင်မျိုးမင်းထွေးက VW ကိုအခုလိုပြောပါတယ
်ကျွန်တော်ဒီငလျင်ဆိုတာတော့ဟိုဘောနာတခြားသောသဘာဝဘေးလိုမျိုးချုပ်တင်ခံမှန်းတစ်ချက်လိုများတဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့ယာဒီမရွေးပေါ့နော်ဖြစ်ပေါ်နိုင်တဲ့သဘာဝဘေးတစ်မျိုးဖြစ်တဲ့အတွက်တိတိကျကျတော့ချုပ်တင်ခံမှန်းတစ်ချက်လိုများတို့တော်လေးပဲပေါ့နော်ကျွန်တော်အခုရဲ့ပိုင်းလောက်တဲ့ငလျင်မှာဆိုလို့ရှိရင်နေရာတစ်ခုထဲမှာဖြစ်ပေါ်တာမဟုတ်ပေါ့နော်ဖြစ်ပေါ်တဲ့နေရာဒါပေါ့နော်တနေရာနဲ့တနေရာမတူဘူးပေါ့အကယ်၍နေရာတစ်ခုထဲမှာဒါဒီငလျင်အသေးလေးတွေဖြစ်ပေါ်တယ်ဆိုလို့ရှိရင်တော့ဒါကိုဟိုရှေ့ပြေးနေနေလာတဲ့ငလျင်လားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်တော့နောက်ပိုင်းမှာသူကျဲအဲဒီငလျင်ကြီးလာနိုင်ရဲ့ဆိုတဲ့အလားအလာမျိုးပြောလို့ရတယ်ခင်ဗျာအခုကတော့ဖြစ်ပေါ်တဲ့နေရာတနေရာရမ်းဟုတ်ပဲနဲ့ဒီမြန်မာနိုင်ငံအောက်ပိုင်းရောမြောက်ပိုင်းရောရှေ့ဘက်ပိုင်းမှာရောဒီလိုအသေးလေးလောက်သားမျိုးဖြစ်တဲ့အတွက်ကြောင့်လို့ဒီလိုမျိုးအင်းလေဒါသူ့ကိုရှင်းပြနေတယ်ပြောလို့မရတယ်လို့မျိုးပေါ့နော်ကျွန်တော်တို့အဲ့ဒီဒေတာမှာအကြီးလာနိုင်တဲ့ဆွဲဟာမျိုးလည်းချုပ်တင်ပြီးပြောလို့မရပါဘူးခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းတွေကမြန်မာနိုင်ငံမှာအင်အားအသင့်တင့်ရှိတဲ့ငလျင်လှုပ်ခတ်မှုတွေရှိခဲ့ရမှာထူးခြားမှုအနေနဲ့ဇွန်လ9ရက်မှာတော့မနေ့အစောပိုင်း12နာရီကျော်အချိန်မှာတစ်ခါနဲ့အိမ်နေမနေ့တနာရီကျော်မှာတစ်ခါနှစ်ခါတိတိအင်အားအသင့်အတင့်ရှိမြင်းငလျင်စက်တိုက်လှုပ်ရှားမှုရှိခဲ့ပါတယ်အဲ့ဒီနေ့ပထမဆုံးလှုပ်ခဲ့တဲ့မြင်းငလျင်ဟာအေယာဝတီတိုင်းညောင်တုံးမြို့ရဲ့အရှိမြောက်ဖက်ကိုမိုင်ခန့်အကွာအနက်83ကီလိုမီတာကိုဗဟုပြုပြီးအင်အားရေစတာစကေး 4.2 အဆင့်ရှိခဲ့ပါတယ်။ဒုတိယလှုပ်ခတ်မှုကတော့ရှမ်းမြောက်မိုင်းပြင်းမြို့အရှိမြောက်ဖက်မိုင်း20ခန့်အကွာအနက်10ကီလိုမီတာကိုဗဟုပြုပြီးအင်အားရေစတာစကေး 3.8 အဆင့်ရှိတဲ့အင်အားအနည်းငယ်ရှိမြင်းငလျင်ဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားတာဖြစ်ပါတယ်။ဒီအထဲမှာအချိန်သိပ်မကွာပဲစက်တိုက်လှုပ်ခတ်ခဲ့တဲ့အခြေအနေလည်းဖြစ်ပါတယ်။တပတ်အတွင်းမြင်းငလျင်လှုပ်ခတ်ခဲ့တာတွေကိုပြန်ကြည့်မယ်ဆိုရင်ပြီးခဲ့တဲ့မေ29ရက်ကနေဇွန်လ5ရက်မြန်မာပြည်တွင်းနေရာတချို့မှာမြင်းငလျင်လှုပ်ခတ်မှုတွေစက်တိုက်ရှိခဲ့တယ်လို့အင်အားအသင့်အတင့်လည်းရှိတဲ့ငလျင်တွေဖြစ်ပါတယ်။လှုပ်ခတ်ခဲ့တဲ့မြင်းငလျင်အင်အားတွေဟာ 3.2 အဆင့်ကနေ 5.4 အဆင့်ကြားရှိပါတယ်။မြန်မာနိုင်ငံမှာသခိုင်းပြည့်ရွေကျော်အပါဝင်ပြည့်ရွေအတော်များများရှိနေတဲ့အတွက်ငလျင်အန္တရာယ်များတဲ့နိုင်ငံလို့ပြောလို့ရနိုင်ကြောင်းမြန်မာနိုင်ငံမြင်းငလျင်အသင်းကအသိပေးမှုတွေကလည်းထောက်လျှောက်ရှိနေခဲ့ပါတယ်။မြန်မာနိုင်ငံမှာဘေးဒဏ်အထက်အောက်တွန်းတင်နေတဲ့ ပြည့်ရွေကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလင်ကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလင်ကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလင်ကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလင်တွေလှုပ်ခတ်နိုင်တဲ့အဓိကမြင်းငလင်ကျော်အမြောက်အများရှိပြီးတော့အဓိကအင်အားကြီးငလင်တွေလှုပ်ခတ ကြီးက၅ခုရှိပါတယ်ရှင်
။ငလျင်နောက်ဆက်တွဲအခြေအနေမင်းမြတ်တစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်လေးကိုမကြခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio Yuvan တကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါလေ။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.burmese.news ဖြစ်ပါလေ။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇွန်လ6ရက်တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုည10နာရီအထိထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှတက်တက်ရောက်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီတို့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝပ်အနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးဆိုတာကိုထပ်ပြီးတော့ကြေညာပြုသွားပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုသားညူဦးတင်ဆက်ထားတာရှုစားနာစင်ပါရှင်။
ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ဒီသတင်းပတ်ထဲမှာညီနေရေးတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဝါအနေနဲ့နိုင်ငံကနေခွဲထွက်မှာမဟုတ်ဘူးလို့ထပ်မံကြေညာပြုခဲ့တယ်လို့တခြားပြည်နယ်တွေနဲ့ဒန်တူဝါပြည်နယ်ပေါ်လာရေးအတွက်လည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။သတင်းတောက်မှတ်စုအနေနဲ့ရန်ကုန်ကနေပြီးတော့ရေးသားပေးပို့ပါတယ်။ကျွန်တော်သားညူပြောပြမှာပါ။ပြည်တွင်းလက်နက်ကိုင်ပြည်ပခါတွေခြုံငီးကိုလက်တွေ့ကြကြကောင်းထဲဖော်ဖို့လိုအပ်တဲ့အတွက်တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေကခေါင်းဆောင်တွေကိုဆွေးနွေးဖို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဖိတ်ခေါ်ခဲ့ပါတယ်။ညီငယ်စနူပွဲကိုတယောက်ဖို့လက်နက်ကင်10ပွဲကအကြောင်းပြန်ထားပြီးတော့မီလာ20ရင်းကစပြီးတော့တပ်ဖွဲ့ချင်းစီနဲ့စတင်တွေ့ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ရဲ့ဒုတိယဥက္ကဋ္ဌဦးလောယာကူတို့ဦးဆောင်တဲ့နှစ်ဖက်အဖွဲ့ဟာမီလာ30ရင်းနေ့ပြီးခဲ့တဲ့တနင်္ဂနွေလုံကနေပြီးတော့ပြင်းထန်ရေးသားမှာတွေ့ဆုံပါတယ်။ဒီတွေ့ဆုံမှုမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကညီငယ်ရေးတိုင်းပြည်တည်ဆောက်ရေးပညာရေးကျန်းမာရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးစတဲ့အခြေအနေတွေပြင်ပါတီဆောင်ဒီမိုကရေစီစနစ်ကျင့်သုံးရေးဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ UWSP ဘက်ကတော့နိုင်ငံတော်ပြိုကွဲစီဖို့နိုင်ငံတော်ကနေပြီးတော့ခွဲထွက်တာကိုလုံးဝပြုလုပ်မှာမဟုတ်ပဲနဲ့နိုင်ငံတော်ကာကွယ်ရေးနဲ့တနမန်ရေးရလွှဲပြီးတော့ကိုယ်ပိုင်စီမံအုပ်ချုပ်သွားမယ်ဆိုပြီးထုတ်ပြန်ပါတယ်။ဘလို့အစိုးရပဲတက်ဗမာတိုင်းရင်းသားတွေရဲ့ပြည်တွင်းရေးဖြစ်တယ်လို့သုံးနှုန်းဖော်ပြတယ်လို့ပြည်ပခါတွေကိုတက်ဆိုင်သူတွေတွစ်ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းတိုက်တွန်းထားပါတယ်။တဖက်တွစ်ဆုံနာနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကနေပြည်တော်မှာဇွန်လ1ရက်နေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းခုလိုပြောပါရယ
်ဒီဝါကိုပိုင်အုပ်ချုပ်ခွင့်ရပြည်နယ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြောခဲ့တာတော့ကိုပိုင်အုပ်ချုပ်ခွင့်ရဒေသဆိုရင်ဘလောက်နဲ့ဖွဲ့စည်းရမလဲအဲကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဆိုရင်ခရိုင်ဘယ်နှခုပါမလဲဒါတွေကန့်သက်ချက်တွေပေါ့လေဒါတွေကအခြေခံဥပဒေထဲမှာမပါဝင်တဲ့အခြေခံဥပဒေကိုမူလရေးဆွဲခြင်းတုန်းကကျွန်တော်တို့အခြေခံဥပဒေရေးဆွဲခြင်းမှာဆွေးနွေးခဲ့တဲ့အချက်လက်တွေအခြေခံအချက်လက်တွေမှာပါပြီးသားဖြစ်တယ်ဒီတဲ့ပေါ်မှာမူတည်ပြီးတော့ကျွန်တော်ကဆောင်ရွက်ရတာဖြစ်တယ်ကျွန်တော်တို့အနေနဲ့ကတော့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုကျွန်တော်တို့သွားမှာဖြစ်တယ်အဲ့ဒီကိုသွားမှာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့အနေနဲ့ကဒီလိုသွားပြီဆိုလို့ရှိရင်အခြေခံဥပဒေပြင်ဆင်စရာရှိရတယ်ကိုပြင်ဆင်ရမယ်ဆိုတာကိုကျွန်တော်တို့မူဝါဒအနေနဲ့ကကျွန်တော်တို့ကတတ်မတော်အနေနဲ့သဘောတူပြီးဖြစ်တယ
်ဝါပြည်နယ်နဲ့ပတ်သက်ပြီးတော့ခုသွားနေတဲ့ပုံစံထက်ကိုပိုပြီးတော့မြင့်တဲ့ပုံစံမျိုးပေးနိုင်ဖို့မူဝါဒဖြစ်သဘောတူထားပြီးဖြစ်တယ်လို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးမှာသဘောတူညီခဲ့ကြတယ်လို့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့လာရှိုဆက်ဆံရေးယုံတာဝန်ခံဦးညီရန်က VOA ကိုရှင်းပြပါရယ
်ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်အောင်စုတည်ဆောက်ရေးအတွက်ကျွန်တော်တို့ဒီဆွေးနွေးခဲ့တယ်ပေါ့အဲ့ဒီချက်နဲ့ပတ်သက်ပြီးမှကျွန်တော်တို့လည်းသဘောတူပါတယ်ဆောက်ခံပါတယ်နော်အဲတခြားတိုင်းရင်းသားပြည်နယ်နဲ့အစင်းနှံကြိုတဲ့ဒီဝပြည်နယ်တည်ထောင်ဖို့အတွက်ဆိုတာလည်းကျွန်တော်တို့ဒီဆွေးနွေးခဲ့ပါတယ်နော်ဒါကလည်းကျွန်တော်တို့the same site တောင်းဆိုလာခဲ့တဲ့တောင်းဆိုချက်ပဲနိုင်ငံရေးကြီးမှချက်တစ်ခုပဲเนา
ะစစ်ကောင်စီနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့တုံးရတာဆွေးနွေးညှိနှိုင်းချက်တွေရသဘောတူညီချက်တွေကိုလည်းအတည်ပြုလက်မှတ်ရေးထိုးခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ် UWSP ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအဖွဲ့ဖြစ်ပြီးတော့ NCA အဖြစ်ရစာချုပ်လက်မှတ်ရေးမထိုးထားတဲ့အဖွဲ့လည်းဖြစ်ပါတယ်စစ်ကောင်စီနဲ့ညီညာရေးတွေ့ဆုံဆွေးနွေးခဲ့တဲ့ဒီဆွေးနွေးပွဲမှာအရင်ကထက်တိုးတက်တဲ့လက္ခဏာတွေ့ရတယ်လို့နိုင်ငံရေးလှစ်လာသူဦးတန်းစုနိုင်ကမှတ်ချက်ပေးပါရယ်
။ဟိုအရင်တုန်းကဝါနယ်ကိုတွားပြီးတော့ညီညာရေးတိဆောက်ရေးအဖွဲ့ကနော်ကိုရုတ်ရပြီးတော့ဆွေးနွေးတော့သူတို့ပြောတာကိုလည်းနားထောင်ပြီးတော့ ပါမပြန်ဆွေးနွေးမှုရှိဘူးလို့ပြောတာကြားပါတယ်အခုနောက်ကတော့အပြန်လန်ဆွေးနွေးမှုဒီတုံးတရားရှိဘူးအကြောင်းအဲ့ဒါကအရင်ကတည်းကဆက်လို့ရှင်ဒီပေါ့ကြည့်ဆုံးရတော့တုံးတရားတုတ်တက်လာတဲ့လက္ခဏာပဲလို့ကျွန်တော်သိရပါတယ်ဒီလောက်သားမှုကလည်းပေါ်ပြနေတာကဖြစ်ပေါ်နေဒီလိုအစီအကြောင်းကျွန်တော်မှတ်စားလို့ရပါတယ်စစ်ကောင်စီနဲ့ညီနေအစ်တဆုံဆွေးနွေးဖို့ကို
NCAA အပြည့်အဖွဲ့က 9 ဖွဲ့နဲ့ အပြည့်အစာချုပ်လက်မှတ်ထိုးမထားတဲ့ 3 ဖွဲ့တို့က လက်ခံထားပါတယ် တနင်္ဂနွေလုံးမှာ လက်နက်ကိုင်ပြည်ပခါတွေချုပ်ငင်းရေးအတွက်လို့ဆိုပြီးတော့ စစ်ကောင်စီအကြီးအကဲဆွေးနွေးဖို့ဖိတ်ခေါ်တဲ့အထက်မှာ NUG နဲ့ PDF အဖွဲ့တွေမပါတာဟာထိရောက်တဲ့ညီညာရေးဆွေးနွေးမှုဖြစ်ပါမလားဆိုပြီးတော့မေးခွန်းထုတ်စရာတော့ဖြစ်ပါတယ် နိုင်ငံရေးပါတီတွေနဲ့တိုင်းသားပါတီတွေမပါဝင်မဲ့စီရင်အင်အားစုတွေကိုသာဖိတ်ခေါ်ဆွေးနွေးနေတဲ့အပေါ်ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD
ဥက္ကဋ္ဌဦးဆိုင်ညွန့်လင်ကသူ့ရဲ့မြင်ကိုခုလိုပြောပါတယ်။နိုင်ငံပါတီကဘာမှတုံးမွင့်ပါဘူး။မနစ်တမီရပဲကျွန်တော်ပါတီကွန်ဂရက်ဆိုတာမိကုံးပြောခဲ့ပါတယ်။အခုကအစီအရေးပဲစီပေါ်ပြီးတားကျနေတယ်။ဟုတ်။အလုံးကနိုင်ငံတော်စီးနေပဲတည်ဆောက်တော်မူဖြစ်နေတယ်။ဒါက ကောင်းတဲ့လားလားလို့မဟုတ်ဘူးသူကလည်းဘာမှတန်နိုင်လက်ပြလက်ပြချင်းရဲ့အဲ့လိုဖြစ်နေတာဟုတ်တော့ဆိုတော့အတိအကျတော့အီးလို့ဒီကအီးအားအိုးလို့ခေါ်လာအီးကိုတော့ပြအီးတိုင်းနာလက်နဲ့ကိုင်ဖွဲ့နေကြတော့တီလေဘူးလူကြတာဟုတ်တော့ဒါကကိုပဲကလည်းစီယိုမှတ်တီပဲကလည်းစီယိုပဲဒီတဘောတရားပါပဲဒါတော့အဲ့လိုပဲမြင်ပါတယ်
ညီမနိုင်ငံကြီးအတော်များများမှာစစ်ကောင်စီတပ်တွေနဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေပြည်သူ့ကော်ဝေးဖွဲ့တွေကြားလက်နက်ကိုင်ပြည်ပခါတွေရှိနေတဲ့အချိန်မှာတိုင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့စစ်ကောင်စီကညီနေအစ်တဆုံဆွေးနွေးနေတာဖြစ်ပါတယ်။ညီနေအစ်တွေပွဲနဲ့ပတ်သက်လို့ရလဒ်တွေထွက်ပေါ်လာအောင်ဆွေးနွေးတော့မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန် တဲ့ပုံစံကိုကျွန်တော်တိဆောက်မှာဖြစ်တယ်အကောင်းဆုံးဖြစ်တဲ့ပုံစံကိုကျွန်တော်လုပ်ရမှာဖြစ်တယ်အဲ့လိုလုပ်ဖို့အတွက်စွန်းလင်းညီနိုင်အဖြေရှားတာဖြစ်တယ်ခုလုပ်နေတာဒီအဲ့လိုမျိုးလုပ်နိုင်ဖို့အတွက်စွန်းလင်းညီနိုင်အဖြေရှားတာပဲဖြစ်တယ်
ဒီနေ့ဆွေးနွေးပွဲကိုတယောက်ဖို့အကြောင်းပြန်ထားတဲ့လက်နက်ကင်ဆေးပွဲရှိပြီးတော့မေလ20ရက်နေ့ကစပြီးတော့တဖွဲ့ချင်းစီနဲ့စပြီးတွေ့ဆုံခဲ့ပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS မွန်ပြည်သက်ပါတီ NMSP နဲ့ကရင်မျိုးသားစီယုံကရင်မျိုးသားလူမျိုးရေးတပ်မတော်ညီညာရေးကောင်စီ KNU KNLA PC တို့နဲ့တဖွဲ့ကိုတုံ့ပြန်တာဆွေးနွေးခဲ့ပြီးပါပြီ။ဝါပြည်သွေးစည်းညီညွတ်ရေးပါတီနဲ့လည်းဒီသတင်းပတ်ထဲမှာတွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဒီသတင်းပတ်အတွက်သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်တားညို့ပ
ါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီတို့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာကိုတားညို့ဦးတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိစေရဘဲနဲ့ပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုကိုဆက်လက်အားပေးထောက်ခံသွားမယ်အကြောင်းအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးအပြီးမှာပူးတွဲထုတ်ပြန်ကြေညာလိုက်ပါတယ်။နိုင်ငံရေးအကြက်တဲကြောင့်အသက်မွေးဝမ်းကြောင့်အလုတ်ကိုင်းတွေဆုံးရှုံးနေရပြီးတော့စစ်ရှောင်နေကြရသူပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီရရေးကအရေးကြီးနေပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမသိင်ကီထိုက်ကတင်ပြထားပါတယ်။
ဆီယနာတိမ်ပြီးနောက်မှာစိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေထိခိုက်ရသလိုပုံမှန်ရောင်းဝယ်မှုအခြေအနေမျိုးလည်းမဟုတ်တော့ဘူးလို့ချင်းပြည်နယ်ကအကူအညီပေးနေသူတူက VOA ကိုပြောပါတယ်
။တက်ကသိုးစစ်ကျော်သူတို့ကတွေ့တဲ့ဟိုပေါ့ဆန်ရိတ်ခါများတယ်ဆိုရင်သူကပီဒီအက်ရိတ်ခါလို့ပြောလို့ဆိုဆွဲပြီးမိရှုလည်းဆက်စည်းတယ်ဆိုတော့လေတောင်သူတွေကတဲရကိုသူတို့ရတဲ့စကားတွေပဲလေမထားရတော့အကုန်လုံးထုတ်ပြီးရောင်းကြတာကြား
ဒါပြင်ကြီးရွာတွေမှာစစ်တပ်နဲ့ PDF ချတိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဟာတပိုင်းတနိုင်ကူညီပေးနေသူတွေကိုအားထားနေကြရပါတယ်။လောလောဆယ်မှာတော့တောင်သူတွေထံကစံနဲ့စီဝဲလို့ရနိုင်နေသေးပေမဲ့လေပြည်ပကသွင်းကုန်တွေရဖို့ကတော့ခက်သွားပြီလို့ကလေးမျိုးကံအကူအညီပေးနေသူကပြောပါတယ်။
ဒီကွက်မှာတော့အခုစံကဟောဗျာလွယ်သေးတယ်။ဝဲစားအဲ့ဒါနေကျန်းဝယ်မယ်ဆိုရင်ဒီသုံးစစ်မဝင်တဲ့ရွာတွေကစံတိတ်ဆက်တွေရှိတယ်အဲ့ဒီတိတ်ဆက်တွေကနေအခု ကျွန်တော်တို့28ပိတ်သာဝိတ်ကို2500နဲ့ဝယ်လို့ရတယ်ဗျဝယ်လို့ရပါသေးတယ်တန်ပေါ့ဗျာဒီလဲတောင်သူတွေချင်းချင်းတော့ဝယ်လို့ရသေးတယ်ပြန်လာတော့မလွယ်တော့ဘူးဗျာ
စစ်ဆောင်တွေကိုအကူအညီပေးနေသူအများစုကအလှရှင်တွေကိုအဓိကအထားကြရပါတယ်နေမည်သေးတာအခြေအနေကြောင့်ရန်ပုံငွေရှိနေလဲအကူအညီပေးနိုင်ရေးကမတေချာတဲ့အခြေအနေလို့လည်းသူကပြောပါတယ
်ပထမနိုင်တော့အလုပ်ကိုင်တဲ့နေ့စဉ်ဝင်ငွေမရှိတာနဲ့ဖြစ်ခဲ့ရဲ့သူတို့တွေကဖဲရှိနိုင်တဲ့အခါဒီကြီးတဲ့လူတွေကတော့နိုင်တော့တော့ကျွန်တော်တို့ဆုပေးထားတယ်ဟိုတိတ်တော့အများကြီးတော့မဆုနိုင်ဘူးဆုတော့လဲရေကြီးရဲ့ဟိုချင်းတူပြီးဆက်ရတာတို့ဘာလို့လောက်ရတော့အဲ့ကောင်တန်နေတဲ့ကြီးသေးတွေကကြားတာပေါ့ဒါကြမခိုင်းအပေါ်ထားမယ်ဆိုလဲသူတို့အဲ့လိုတွေကြည့်ရင်ဖြက်စည်းတဲ့သိုးစစ်လာတာတိုင်းဆို
ရင်ဒါကတော့ချင်းပြင်းတဲ့ဘက်ကအခြေအနေဖြစ်ပါတယ်တိုက်ပွဲတွေနဲ့အတူစစ်ဆောင်အများပြားလဲရှိနေတဲ့ကရင်နဲ့ကယားပြည်နယ်တွင်မှလည်းအကူအညီပေးရေးလုပ်ငန်းတွေမှာအခက်အခဲတွေရှိနေပါတယ် AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကလက်ရှိအကူအညီပေးနေရတဲ့အခြေအနေကို VOA ကိုအခုလိုပြောပါတယ
်ဟုတ်ကဲ့ဝင်ကြေးကကတော့ကျွန်တော်ဒီစစ်ဆောင်ပစ္စည်းကိုပို့ရတာမှဒီကျွန်တော်တို့အဲအောင်ဒီမှာဒီသားလူရှင်လေးဒီပိုက်ရောက်လူရှင်လေးကဒီလိုလူတန်းကြတာပေါ့နော်လူတန်းကြတဲ့ဟာတွေမှာအဲကျွန်တော်ပစ္စည်းတွေအချို့လိုအပ်တာတွေလည်းဝယ်ဖြည့်တာတွေရှိတယ်ထို့ကြလည်းအစင်းဝယ်ပြီးသားတွေရှိတယ်အဲပြီးတော့ဟိုအဓိကတော့ဒီကားကားပေါ့နော်ကားကားကတော့အဲဒီလိုမျိုးအဖွဲ့တွေကဝိုင်းဝန်းပြီးတော့သူပေါင်းစိုက်ထုတ်ရတာတွေပြီးတော့အဲကျွန်တော်တို့အဖွဲ့ရန်ပုံငွေကနေကားကားတွေထုတ်ရတယ်အဲလိုမျိုးပါပဲအရင်ကြီးဟိုဟာတော့မရှိပါဘူးအဓိကခိုင်းဘက်ကတော့အချင်းချင်းနေတဲ့အနေအထားမှာရှိပါတယ်အဓိကနေဆက်ရောက်သွားတဲ့ချိန်မှာတစ်ဖက်ဒီမှာဒီတွင်ကိုအဲမှာပို့ဖို့ရမှာပဲအခက်ခဲရှိတာပေါ့နော်အပြီးနောက်တစ်ချက်ကခုနကကျွန်တော်ပြောသလိုပဲဒီအတွင်းလေးကိုမြင်းမြင်းအတွင်းထဲမှာမြင်းများပို့ခြင်းလေးပို့ပြီးတော့အခက်ခဲရှိလေပြီးပို့ပြီးတော့ဒီနောက်ချက်တာတိမှုတွေဖန်ဆင်းမှုတွေကြုံရလိမ့်မယ်ပေါ့နော
်အရှိထောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးစစ်ကောင်စီရဲ့ပြည်ထောင်စုဝန်ကြီးဦးကိုကိုလှိုင်တက်ရောက်ခဲ့တဲ့မေလ6ရက်နေ့ဆွေးနွေးပွဲမှာတော့ကရင်ကရစကိုင်းအပါအဝင်ဒေသ၅ခုကိုပေးဖို့ကနဦးရထားတဲ့အကြောင်းအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးပရတ်ဆိုခွန်ကပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေစာကလည်းမြန်မာနိုင်ငံတွင်စာနာထောက်ထားမှုအကူအညီပေးရေးမှာပါဝင်ဆောင်ရွက်နေသူအလုံးလုံခြုံစိတ်ချရပြီးအဟံအတားမရှိဆောင်ရွက်နိုင်ဖို့အရေးကြီးကြောင်းကြေညာချက်ထုတ်ပါတယ်။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စာနာမှုအကူအညီတွေပို့ဆောင်ရေးမှာအခက်အခဲရှိတယ်လို့ပြောပါတယ်
။ဟုတ်ကဲ့အခက်အခဲကတော့ကျွန်တော်တို့ဒီစစ်ဆောင်တွေကမြန်မာဘက်ချမ်းမှာပဲရှိတာလေ။ရှိတော့ကျွန်တော်တို့ဒီထိုင်းနိုင်ငံဘက်ကတော့ဒီကြီးတယ်လာတဲ့လမ်းကြောင်းမှာတိတ်ပြတနာမရှိဘူး။ဒါပေမဲ့နေဆက်ရောက်တဲ့အခါမှာအဲကျွန်တော်တို့ဒီတစ်ဖက်မြန်မာပိုင်နယ်ထဲကိုဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့ပြီးတော့ဒီတောင်ရင်မြစ်ကိုဖျက်ကူးပြီးတော့ပို့လာတော့မှကြတော့အခက်အခဲတွေအများကြီးရှိတာပေါ့
မြန်မာနိုင်ငံတွင်းလူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်အာဆီယံဘက်ကစစ်ကောင်စီနဲ့ဆွေးနွေးခဲ့တယ်လို့ပဲမလေးရှားနိုင်ငံခြားရေးဝန်ကြီးကလည်း NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်နဲ့ဆွေးနွေးပါတယ်စာနာမှုအကူအညီတွေဟာပွင့်လင်းမြင်သာမှုရှိရေးအရေးကြီးတာကိုနှစ်ဖက်တသဘောတည်းရှိတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကပြောပါတယ
် we cannot have only the junta doing
လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေကိုစစ်အာဏာပိုင်တွေနဲ့ပဲလုပ်လို့မဖြစ်ပါဘူးနိုင်ငံတကာအတိုင်းအဝိုင်းကအခိုင်အမာပါဝင်ဖို့လဲမလေးရှားကအစိုးပြုထားပါတယ်အကောင်ဆုံးကတော့ကုလသမဂ္ဂရဲ့ကြီးကြပ်မှုအောက်ကဆောင်ရွက်ဖို့ပါလို့မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာ CSIS ရဲ့အရှိတောင်အာရှအစီအစဉ်မြန်မာဆိုင်ရာကျွမ်းကျင်သူမိုက်ကယ်မာတင်ကလည်းအမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒပြန်သုံးသပ်ခြင်းဆိုတဲ့သုံးသပ်ချက်ကိုစက်တင်ဘာလ24ရက်နေ့ကထုတ်တာမှာစစ်ရှောင်တွေကိုအကူအညီပေးနိုင်ရေးအတွက်အကူအညီပေးရေးအဖွဲ့တွေနဲ့ဓာတ်ရိုက်ချိတ်ဆက်ဆောင်ရွက်ဖို့အကြံပြုထားတာပါ။ AAC မဟာမိတ်အဖွဲ့ရဲ့ဦးဆောင်တာဝန်ခံကိုရဲမင်းကတော့စစ်ဆောင်နေအတွက်အခြေခံလူသုံးကုန်ရိတ်ခါဆေးဝါးတွေအလို့အဆုံဖြစ်နေတယ်လို့ပြောပါတယ်ရှင်
။ကျွန်တော်အဓိကပို့ပြနေတာကတော့ဒီလက်ရှိဒီ၄ကီလိုတိုက်ပွဲတွေရဲ့ရိုက်ခတ်မှုကြောင့်ကျွန်တော်တို့စစ်ဘေးရှောင်နေရတဲ့လူတွေအားလုံးက2000ကျော်3000နီးပါးလောက်ရှိတယ်။ကျွန်တော်တို့ဒီဒီမြောက်ဒီတောင်ဘက်ချမ်းပေါ့အဲ့ဒီဘက်မှာရှိနေတဲ့စစ်ဆောင်ကြီးဘက်ကိုကျွန်တော်အဓိကထားပို့နေတာပေါ့အိုလောလောကျေတာဟုတ်ကဲ့
မြန်မာပြည်သူတွေကိုလူသားချင်းစာနာမှုအကူအညီတွေခွဲခြားဆက်ဆံမှုမရှိဘဲပေးအပ်နိုင်ရေးအာဆီယံရဲ့ကြိုးပမ်းမှုအကြောင်းမတ်တင်ကြီးထိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အရက်ဖတ်ဆေးရုံတင်မောကြီးတွေပေါ်မှာကမ္ဘာအကြီးဆုံးဖြစ်တဲ့ Global Mercy ဆေးရုံတင်မောကြီးစင်နီဂေါနိုင်ငံရဲ့မြို့တော်မှာရောက်ရှိနေပါတယ်။ဆေးဘက်ဆိုင်ရာနောက်ဆုံးပေါ်နီးပညာသုံးကရိယာတွေတက်ဆင်ထားတဲ့ဂရင်းနှရာဆက်နဲ့ဒီဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသရေးပိုင်းကိုအဓိကလှုပ်ဆောင်သွားကြမှာဖြစ်ပါတယ်။ခွဲစိတ်ကုသဖို့လက်လန်းမမီတဲ့သူတွေအတွက်အခမဲ့ပရဟိတာကုညီကုသပေးမယ်အစစ်မြင့်ဆေးရုံတင်မောကြီးအကြောင်းကိုဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမြတ်မွန်တင်ဆက်ထားတာရှုစားနာဆင်ပါရှင်။
We always knew we wanted to wait to officially inaugurate the Global Mercy in Africa.
Global Mercy ဆေးရုံတင်မောကြီးကိုတရားဝင်ဖွင့်လှစ်တဲ့အကြောင်း Mercy Ships ပရဟိတအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားမှုမင်းကွန်းပြောကြားနေတာဖြစ်ပါတယ်။ဒီတင်မောတစ်ကြီးကအာဖရိကတိုက်မှာကုသပေးဖို့ရည်ရွယ်ထားတာဖြစ်တယ်လို့သူကပြောနေတာပါ။ Netherlands နိုင်ငံမှာဆောက်လုပ်ခဲ့ပြီးတဲ့နောက်ပထမဆုံးကုသမှုပေးဖို့ဆေးရုံတင်မောကြီးဆန်နဂေါနိုင်ငံမှာရောက်ရှိနေတာပါ။184မီတာရှည်ပြီးတော့29မီတာကျယ်တဲ့12ထပ်ပါအေယာမဆေးရုံတင်မောကြီးကကမ္ဘာမှာအရက်ဖက်ပိုင်းဆေးရုံတင်မောကြီးတွေထဲမှာအကြီးဆုံးဖြစ်ပါတယ်။တန်ချိန်3,800အလေးချိန်ရှိတဲ့တင်မောကြီးပေါ်မှာခွဲစိတ်ခန်း6ခုမျက်စိဆေးခန်းသွားဆေးခန်းစသဖြင့်ပါပါတယ်
။ This is a purpose built hospital so this is Mercy Ships first hospital that we've designed from scratch with our partners
and ဆေးရုံတစ်ခုဖြစ်ရည်ရွယ်ဆောက်လုပ်ထားတဲ့တင်မောဖြစ်ပါတယ်ကျွန်တော်တို့လိုချင်တဲ့ပုံစံအတိုင်းဖြစ်အောင်ကျွန်တော်တို့မိဖက်တွေနဲ့အစကနေဒီဇိုင်းဆွဲဆောက်ထားတဲ့ Mercy Ship ရဲ့ပထမဆုံးဆေးရုံတင်မောလည်းဖြစ်ပါတယ်ခွဲစိတ်ခန်း6ခုပါပါတယ်တက်ခွဲခန်းတစ်ခုရေဒီယိုတက်ရောင်ကြီးနဲ့စမ်းသပ်ကုသဌာနတစ်ခုဆေးဆက်ခန်းတစ်ခုပါပါတယ်စမ်းသပ်ကုသမှုပေးနိုင်ဖို့လိုအပ်သမျှဒီတင်မောကြီးပေါ်မှာရှိပါတယ်
ကျမရေးဆောင်ရှားမှုအားနည်းတဲ့အာဖရိကတိုက်တောင်ပိုင်းဒေသနိုင်ငံတွေကိုလှည့်လည်ကုသပေးဖို့အတွက်ဒီဆေးရုံတင်မောကြီးကိုရည်ရွယ်ဆောက်လုပ်ထားတာဖြစ်ပါတယ်။ Netherlands နိုင်ငံမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာသုံးကရိယာတွေတက်ဆင်ထားတဲ့ဆေးရုံတင်မောကြီးပေါ်မှာခွဲစိတ်ကုသမှုတွေအဓိကလှုပ်ပေးသွားမှာဖြစ်ပါတယ
်။ We target areas of the world where there is not access to free to affordable to timely and
ကမ္ဘာမှာခွဲစိတ်ကုသမှုကိုအခမဲ့မလုံနိုင်ဈေးတက်တက်တာတာနဲ့အချိန်မီခွဲစိတ်မှုမလုံနိုင်တဲ့နေရာတွေအတွက်အဓိကရည်ရွယ်တာပါအဲ့ဒါကြောင့်ကျွန်တော်တို့ကအဲ့ဒီနေရာမျိုးတွေကိုအဓိကသွားပါတယ်ကျွန်တော်တို့လူနာတွေထဲမှာလိုအပ်တဲ့ခွဲစိတ်မှုလုပ်ဖို့နှစ်နဲ့ချီတစ်ခါလေဆယ်စုနှစ်နဲ့ချီကြောင်စောင့်နေကြတဲ့သူတွေပါပါတယ်ဥရောပနဲ့မြောက်အမေရိကမှာယောဂါကိုတည်ပြီးတည်င်းပတ်အတွင်းမြ мян ဆက်ဆက်ကုသမှုခံယူနိုင်ကြပေမဲ့ကျွန်တော်တို့လူနာတချို့ဆိုနှင်းနဲ့ချီချောင်းစောင့်ခဲ့ကြပါတယ်။ဒါကြောင့်လူမှုရေးစီးပွားရေးအကျိုးဆက်တွေကြုံကြရပါတယ်
။ Global Mercy ဆေးရုံတင်မောကြီးလိုပဲအာဖရိကတိုက်ထဲလှည့်လည်ကုသပေးနေတဲ့ African Mercy ဆေးရုံတင်မောကြီးပေါ်မှာ2020ခုနှစ်တုန်းကကုသမှုခံခဲ့တဲ့တားဖြစ်သူနဲ့အတူရောက်လာတဲ့ဖခင်ဖြစ်သူကဆေးရုံတင်မောကြီးရဲ့အကျိုးကျေးဇူးကိုအခုလိုပြောပြပါတယ်
။ဒယ်နိုလာခုတိကြီးညဘင်းမဖို့ရောက်လာမှာတော့အဖတာလ်ဘန်ဒေါ့စ
်မာစီရှစ်ပြည့်တင်မောကြီးဓာကားကိုရောက်နေတယ်ဆိုတဲ့သတင်းကြတော့ကျွန်တော်သားကိုခေါ်လာဖို့ဆုံးဖြတ်ပြီးလာခဲ့တာပါကျွန်တော်သားကအရင်ကထူးခြားတဲ့ယောဂါဖြစ်နေတာကိုမာစီရှစ်ပွင့်တန်းတွေကတင်မောပေါ်မှာလိုအပ်ရင်ကုသပေးမယ်လို့ဂရီပေးပြီးကုသပေးခဲ့ကြပါတယ်သူ့ကိုတင်မောပေါ်မှာခွဲစိတ်ကုသပေးခဲ့ကြတာအခုဆိုမြင်တဲ့အတိုင်းအကောင်းပဂရီဖြစ်နေပါပြီ
နောက်ဆုံးပေါ်အစင်းမြင့် Global Mercy တင်မောကြီးပေါ်မှာခွဲစိတ်အထူးကုရေသူနာပြုရေတခြားဝန်ထမ်းတွေအပါအဝင်တင်မောပေါ်မှာလိုက်ပါလာသူ640ကျော်ရှိပြီးတော့စုစုပေါင်း950လောက်အထိအတွက်တင်မောပေါ်မှာနေရာရှိပါတယ
် And these beds have been specially designed you can see the bed below is for the caregiver
ဒီကိရင်တွေကိုအထူးဒီဇိုင်းလုပ်ထားတာပါကိရင်အောက်မှာလူနာကိုပြုစုသူအိပ်နိုင်အောင်နေရာလုပ်ပေးထားပါတယ်လူနာကအပေါ်မှာအိပ်ပါလိမ့်မယ်ဆောင်တွေအားလုံးမှာနောက်ဆုံးပေါ်ဆေးဘက်ဆိုင်ရာဤပညာတွေနဲ့ကရိယာတွေအပြည့်အစုံတက်ဆင်ထားတဲ့အတွက်လူနာကိုအဆင့်မြင့်ဆုံးကုသမှုတွေပေးနိုင်ပါတယ်
။အာဖရိကတိုက်နိုင်ငံတွေကိုသွားလာကုသပေးမဲ့ဆေးရုံတင်မောကြီးကသူတို့ချောက်ချကုသပေးတဲ့နိုင်ငံတွေကဆရာဝန်တွေဆေးဝန်ထမ်းတွေကိုလည်းဆေးပညာဆိုင်ရာအသိပညာတွေကိုမျှဝေသင်တန်းပေးမှာဖြစ်ပါတယ်
။ We see an increasing amount of people from Africa who are helping fellow Africans.
အာဖရိကတိုက်မှာအာဖရိကလူမျိုးချင်းချင်းကူညီခြင်းနဲ့ပရဟိတတွေပုံများလာတာတွေ့ရပါတယ်
ကျွန်တော်တို့မှာနေကင်းဘက်တာဝန်ယူတဲ့ဝန်ထမ်းတွေရှိသလိုသင်္ဘောပေါ်မှာပရာဟိတလာကူညီတဲ့အာဖရိကကသူတွေလည်းရှိပါတယ်ပြောရင်ကမ္ဘာအတိုင်းဝိုင်းကြီးတစ်ခုလုံးလို့ဖြစ်နေပါတယ်ခွဲစိတ်ကူတမှုခံယူဖို့လိုအပ်တဲ့အာဖရိကတိုက်သားတွေကိုကူညီနေတဲ့ကမ္ဘာအတိုင်းဝိုင်းကြီးဖြစ်နေတာကမာစီရှစ်ရဲ့ထူးခြားမှုပါ
လွန်ခဲ့တဲ့နှစ်ပေါင်း30ကျော်အတွင်း Mercy Ships ပရာဟိတဖွဲ့ကြီးကအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာတင်မောနဲ့လှည့်လည်ပြီးတော့ကျန်းမာရေးဆောင်ရှားကုသမှုတွေလုပ်ပေးနေတာပါဒီကမ္ဘာလုံးကခွဲစိတ်အထူးကုတွေဆရာဝန်တွေအပါအဝင်ကျန်းမာရေးဆိုင်ရာပရာဟိတကူညီသူ1000ကျော်ကနှစ်စဉ်အခုလိုတင်မောကြီးပေါ်မှာကိုယ်စိတ်ကိုအကုန်ကျခံပြီးတော့လိုက်ပါကုသပေးနေကြပါတယ
် We do it from a Christian point of view so we are a Christian mission but we help everybody.
ခရီးယံဘာသာအမည်နဲ့ကျွန်တော်တို့ကခရီးယံမစ်ရှင်အဖြစ်လူတန်းကိုကူညီနေတာပါဘသူဘဝပဲဖြစ်ဖြစ်ဘာဘာသာပဲကိုယ်ကွယ်ကိုယ်ကွယ်ကျွန်တော်တို့ကကူညီပါတယ်ဒါပေမဲ့ခရီးယံဘာသာယုံကြည်မှုအခြေခံပြီးကျွန်တော်တို့ကကူညီနေတာဖြစ်ပါတယ
်မာစီရှစ်ပရာဟိတအဖွဲ့ကြီးရဲ့နောက်ဆုံးပေါ်ဆေးရုံတင်မောကြီးကိုဒေါ်လာတန်200ကျော်အကုန်ကျခံပြီးတော့ဆောက်လုပ်ထားတာဖြစ်ပါတယ်မျက်လုံးသွားကဆလို့ခွဲစိတ်ကုသဖို့လိုအပ်နေသူတွေအတွက်အစစ်မြေနောက်ဆုံးပေါ်ဒီပညာတွေနဲ့ပစ္စည်းကရိယာတွေအတွက်ကို Belgium နိုင်ငံ Antwerp စိတ်ကမ်းမြို့ကကုမ္ပဏီပေါင်း60ကအလှူငွေထည့်ဝင်ကူညီထားကြပါတယ်။ဆေးရုံတင်မောတကြီးပထမဆုံးသွားရောက်ကုသပေးတဲ့ဆန်နဂေါနိုင်ငံမှာသတင်းလေးဘက်ကြောက်ချကုသပေးပြီးသွားရင်တော့တခြားအာဖရိကနိုင်ငံတွေစီကိုလှည့်လည်ကုသပေးအောင်မှဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မောပါ။
ကဘာပေါ်ကအရက်ဖက်ဆေးရုံတင်မောဒီတွေထဲမှာအကြီးဆုံးဖြစ်တဲ့ Global Mercy ဆေးရုံတင်မောဒီကြောင့်ဒီသတင်းမဲ့ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်တင်ဆက်ခဲ့တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ကျုံးမော်ကဒိုင်နိုဆောတွေရဲ့ကဘာ Jurassic World Dominion ရုပ်ရှင်ကားတစ်ထွက်လာပါပြီ။အရင်ရုပ်ရှင်ကားတွေရဲ့အဆက်ဖြစ်ပါတယ်။နံပါတ်3ကားမြောက်လည်းဖြစ်ပါတယ်။ဒီကားမှာတော့အရင်ဇက်ကောင်တွေရောဇက်ကောင်အစ်စ်တွေကိုထည့်ထားတာပါ။ဒီသတင်းပဲရဲ့တက်တက်ရောင်သတင်းလောအစီအစဉ်မှာမရေးတန်တာကြောတင်ဆက်ထားတာရှူစားနာစင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ Jurassic ကမ္ဘာဒိုင်နိုဆောချစ်သူတွေအတွက်အခု Jurassic World တတိယမြောက်နဲ့နောက်ဆုံးဆိုတဲ့ရုပ်ရှင်ကပြန်လာပါပြီ။ဇာတ်ကားနာမည်က Jurassic World Dominion ဖြစ်ပြီးတော့ဒီကားမှာအရင်ရုပ်ရှင်ကားမှာပါခဲ့တဲ့တရုတ်ဆောင်အဟောင်းတွေရောအခုဒီကားမှာပါလာတဲ့အစ်စ်တွေရောတွေ့ရပါမယ်။ဂျာမနီနိုင်ငံကရုပ်ရှင်မိတ်ဆက်ပွဲအခမ်းအနားကိုတော့ကလုံးမြို့မှာမေလကုန်မှာကျင်းပသွားပြီးတော့ဒီရုပ်ရှင်ကားမှာပါတဲ့အဖွဲ့သားတွေတက်ရောက်သွားခဲ့ကြတာပါ။မင်းသား Jeff Globen ကတော့ဒီကားကအိမ်မက်ပါပဲဆိုပြီးတော့ရုပ်ရှင်မိတ်ဆက်ပွဲကိုလူကိုယ်တိုင်တက်လို့ရတာကိုမယုံနိုင်တာပြောသွားခဲ့ပါတယ်။ပြည်ထောင်ရဲ့လန်ဒန်မြို့တော်မှာတော့ဒီရုပ်ရှင်ကားကျင်းပတဲ့အနေနဲ့ Travel Cousin ပြည်မှာမေလ29ရက်နေ့က T-Rex Dinosaur ကြီးတစ်ကောင်ကိုခေါ်လာခဲ့ပါတယ်။ National Gallery ပြလိုက်ရှင်မှာ National Gallery အဆောက်အုံနောက်ခံတဲ့ပိတ်ကားကြီးပေါ်ကနေ Dinosaur အကောင်ကြီးလှုပ်ရှားနေတဲ့ပုံပြတာမလို့ပိတ်ကားလေးကအဆောက်အုံနဲ့အပြင်ကအဆောက်အုံပုံတစ်ထပ်ထည့်ရှိနေပြီးတော့တကယ်အပြင်မှာ Dinosaur ကြီးတစ်ကောင်လှုပ်ရှားပြီးရောက်လာတယ်လို့ထင်ရပါတယ်။ရှင်ကားတဲ့ Jurassic World Dominion ရုပ်ရှင်ကားကတော့အရင်ရုပ်ရှင်ကားဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ကားမှာဒိုင်နိုဆောတို့ကပါ Jurassic World တည်ရှိတဲ့ Isla Nuba ကျွန်းကြီးမှာပြဿနာတက်ပြီးတော့လေးနှစ်ကြာဒိုင်နိုဆောတွေတကွာလုံးပြန့်နှံ့နေပြီးတော့လူတွေသားကောင်တွေဖြစ်ရတဲ့အကြောင်းဇာတ်ရင်တက်ပြီးတော့ရိုက်ထားတာဖြစ်ပါတယ်။အရင် Jurassic Park ရုပ်ရှင်ကားကလေးကတရုတ်ဆောင်တဲ့မင်းသမီး Laura Dan နဲ့မင်းသား Sam Neill တို့ကလည်းသူတို့ရဲ့ငကိုဇက်ရုပ်တွေဖြစ်တဲ့ကြောက်ခေရုခဗီလာပညာရှင်လည်းဖြစ်ဥရရာသည်ပြောင်းလဲမှုလေးလာရင်သိပ္ပံပညာရှင်လည်းဖြစ်တဲ့ဒေါက်တာအဲလီဆက်တလာနဲ့ကြောက်ဖြစ်ရုပ်ကျင်ပညာရှင်ဒေါက်တာအဲလန်ဂရန်တို့ဖြင့်ဆက်ပြီးတော့တရုတ်ဆောင်ထားပါတယ်1993ခုနှစ်ကရုပ်ရှင်ကမှပါတယ်မင်းသား Jeff Goldblum လည်းပြန်ပြီးတော့ပါထားတာပါ ဒီရုပ်ရှင်ကောင်ကိုကမ္ဘာတစ်လွှာဇွန်လတစ်ရက်နေ့မှာစယုံတင်တာဖြစ်ပြီးတော့အရင်ကောင်းတဲ့ visual effect ကွန်ပျူတာလှည့်ွယ်ရုပ်ပုံတွေနဲ့ဒီကောင်ကိုလည်းပြည့်တဲ့အရင်သဘောကျတယ်လို့ထုတ်လို့သူတွေကပြောပါတယ် Jurassic World Dominion ရုပ်ရှင်ကောင်ကိုဂျာမနီနိုင်ငံတစ်လွှာရုပ်ရှင်ရုံမှာဇွန်လ10ရက်နေ့မှာစတင်ယုံတင်ပြသပြီးတော့ဗြိတိန်နဲ့အမေရိကန်ပြည်အောင်စုတွေမှာတော့ဇွန်လ10ရက်နေ့မှာစပြီးယုံတင်ပြသပါတယ
်Why do they always have to go bigger?
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
it. ဒီတက်တောင်ရောင်းတင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောင်းကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေတနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။သောရရှင်နေအနေနဲ့ကျွန်မတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရေးသားဆွတ်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြာခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်တစ်လှည့်ပြောပြပေးပါရှင်။
ယူကရိန်းနိုင်ငံဆီဗီယရိုဒေါနက်စ်မြို့မှာမကြာခင်ရက်ပိုင်းတွေအတွင်းယူကရိန်းတို့အနိုင်ရနေပြီပဲအခုတော့အခြေအနေဆိုးနေပြီးတော့တချို့နေရာတွေရုရှားလက်ထဲကျသွားပြီလို့အဲ့ဒီဒေသအုပ်ချုပ်ရေးမှူးကဒီကနေ့ပြောကြားပါရယ်လူဟန်စေတာတွေမှာပါတဲ့အဲ့ဒီမြို့မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းဒီကနေ့ပြောကြားပါရယ်ယူကရိန်းအရှေ့တောင်ပိုင်းမှာရှိတဲ့အဲ့ဒီလူဟန်စ်နဲ့ဒေါနက်စ်ဒေသတွေစီကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတနင်္ဂနွေနေ့တုန်းကတွားရောက်ခဲ့ပါရယ်ဗြိတိန်နိုင်ငံမှာတော့အာဏာရ Conservative Party လွှတ်တော်အမတ်တွေကဝန်ကြီးချုပ် Boris Johnson အပေါ်အယုံအကြည်ရှိမရှိဒီကနေ့မဲခွဲဆုံးဖြတ်ကြမှာပါ။အောက်လွှတ်တော်မှာအာဏာရပါတီလွှတ်တော်အမတ်အနည်းဆုံး15ရာခိုင်နှုန်းကဝန်ကြီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မဲခွဲလိုတယ်လို့သက်ဆိုင်ရာပါလီမန်ကော်မတီတာဝန်ရှိသူစီကိုအကြောင်းကြားစာပေးပို့ရင်အယုံအကြည်ရှိမရှိမဲခွဲဆုံးဖြတ်နိုင်ပါတယ်။အစိုးရယာလူတာဝန်မရှိတဲ့အာဏာရပါတီလွှတ်တော်အမတ်များကော်မတီ1922ကော်မတီမှာမဲခွဲဖို့လိုအပ်တဲ့တောင်းဆိုစာ15ရာခိုင်နှုန်းကျော်ရရှိတဲ့အတွက်အစည်းအဝေးတိုင်းဝန်ကြီးချုပ်အပေါ်အယုံကြည်ရှိမရှိမဲခွဲဆုံးဖြတ်မှာဖြစ်တယ်လို့ကော်မတီဥက္ကဋ္ဌကပြောကြားပါတယ်။ဗြိတိန်စံတော်ချိန်ညနေ6နာရီကနေ7နာရီခွဲကြာမဲခွဲမှာဖြစ်ပြီးတော့ရလက်ကိုချက်ချင်းထုတ်ပြန်မယ်လို့သူကပြောပါတယ်။ဗြိတိန်မှာကိုဗစ်လော့ကဒေါင်းတွေချမှတ်ထားချိန်အပတ်30တောင်းနှင်းလမ်းမှာအစိုးရတာဝန်ရှိသူတွေပါတီပွဲလုပ်ခဲ့တာကအစည်းအဝေးချက်တွေချိုးဖောက်ရရောက်တယ်ဆိုတဲ့စုံစမ်းချက်အစီရင်ခံစာပြီးခဲ့တဲ့လကထွက်ပေါ်လာခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ရဲ့ပါတီလွှတ်တော်အမတ်တွေကြားမှာပါဝင်ကြီးချုပ်အပေါ်ဒေါသထွက်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဆက်ဖြစ်နေတဲ့အခြေအနေပေါ်ဆိုရင်ကြောင့်ဩစတြေးလျဝင်ကြီးချုပ်အန်တနီအယ်ဘန်နီစီကအင်ဒိုနီးရှားနိုင်ငံခီးစဉ်မှာပြောကြားခဲ့ပါတယ်။တရားဥပဒေစိုးမိုးမှုမရှိလို့ဖြစ်နေတဲ့စိတ်ပျက်စရာအခြေအနေတွေနဲ့ပတ်သက်လို့ဩစတြေးလျနိုင်ငံကဆက်လက်ထုတ်ဖော်ပြောသွားမှာဖြစ်တယ်လို့ဝင်ကြီးချုပ်အယ်ဘန်နီစီကဂျကာတာမြို့တော်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဒီကနေ့ပြောကြားခဲ့တာပါ။မြန်မာရင်းနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးနဲ့ဆွေးနွေးခဲ့တယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝင်ကြီးပယ်နီဝမ်ကလည်းပြောပါရယ်မြန်မာနိုင်ငံကိစ္စအပါအဝင်ဒေတာရင်းကိစ္စတွေမှာအာဆီယံရဲ့အခန်းကဏ္ဍအရေးကြီးတယ်လို့ပြောကြားခဲ့ကြပါရယ်ဩစတြေးလျအနေနဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးခိုင်မာအောင်လုပ်သွားမှာဖြစ်တယ်လို့အာဆီယံအဖွဲ့နဲ့လည်းဆက်ဆံရေးခိုင်မာအောင်လုပ်သွားမှာဖြစ်တယ်လို့ဩစတြေးလျဝင်ကြီးချုပ်ကသတင်းတောက်တွေကိုပြောပါရယ်ကမ္ဘာ ENG American နဲ့တရုတ်အားပြိုင်တဲ့အခြေအနေထဲမှာအာဆီယံဟာအခရာကျတယ်လို့ဝင်ကြီးချုပ်အန်တိုနီအယ်ဘန်နီစီကပြောကြားခဲ့ပါရယ်ရှင်အိန္ဒိယနိုင်ငံကအာနာယ BJP ပါတီတာဝန်ရှိသူနှစ်ယောက်ကအစ္စလမ်ဘာသာနဲ့ပတ်သက်လို့အငင်းပွားစရာပြောကြားခဲ့ကြတဲ့အတွက်မွတ်စလင်နိုင်ငံတွေဒေါသထွက်နေကြပါတယ်။ဘာသာရေးဆိုင်ရာစော်ကားတာကိုလူသိရှင်ကြားရှုံချတယ်လို့ BJP ပါတီကကြေညာချက်ထုတ်ပြန်ပါတယ်။ပြောကြားခဲ့သူနှစ်ယောက်ထဲကတယောက်ကိုပါတီကထုတ်လိုက်ပြီးတော့တယောက်ကိုတော့ယာဒူးချထားပါတယ်။ အမေရိကန်ပြည်ထောင်စုမှကုန်စည်နှုတ်မြင့်တက်နေတဲ့ပြဿနာကိုရှင်းနိုင်ဖို့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကချမှတ်ထားတဲ့တချို့တရုတ်ကွန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်တွေကိုဖယ်ရှားပေးနိုင်ရန်ဆောင်ရွက်ဖို့အတွက်သမ္မတဂျိုးဘိုင်ဒန်ပြောကြားထားကြောင်းအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဂျီနာရီမွန်ဒိုကပြောကြားပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းကြီးချုပ်ကိုမက်ဆုမြတ်မွန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အဲဆန်ဒိုစ်နဲ့ PJ အလီယက်တို့ဖြစ်ပါတယ်ကျွန်မကဆုမွန်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပြာဝေးကွာလို့လိုရာဆန္ဒပြည့်ကြပါသည်ရှင်
This program has come to you from the Voice of America, Washington.